တရားဝေစားကြရအောင်ဝိပဿနာလုပ်ပြီးတရားခုနှစ်ညမြောက်ဖြစ်ပါတယ်ယောဂီတို့ဥစဉ်သာကောသောမကြွမင်း14ညတိတိနာဝင်ရပါလိမ့်မယ်မပြတ်မကွက်အောင်နာယူစေခြင်းပါတယ်ဘုဒ္ဓမြတ်ပေါင်း20ကျော်စီပူထံသောဝိပဿနာပညာအစီအမြဲများကိုပေးတတ်တော်အား14ညအတွင်းမှာဥစဉ်ရသလောက်ပေါ့လေဒီလိုဆိုနဲ့ထုတ်ပြီးတော့ပေးပါမယ်ဘုရားတို့ဒီနေ့ပေါင်း20ကျော်စီပူတဲ့ဟာယောဂီတို့က14နာရီနဲ့ပြည်ပြည်ဝဝကောင်းကျိုးတွေခံစားပါလိမ့်မယ်။အရင်ဒိန်တော်ကြီးည6ညတရားဝင်မှီတဲ့ပုဂ္ဂိုလ်များရှိရင်လည်းဒီရတကာကြီးဥသိုးကြီးတို့တော်ညင်းကြီးတို့ဥသိုးကြီးကွန်ရဆိုင်ကအစင်းပေးပြီးတော့အိမ်မှာကုယူပြီးတော့လည်းနာယူနိုင်ပါတယ်။အဆက်ကလေးနဲ့နာမှလည်းကိုနားလဲပါတယ်။တန်ကျိုးကအဆက်နဲ့ဟောသွားတာပါ။ဒီနေ့ညယောဂီတို့ကိုဝဏ္ဏတက်ပြီးတော့ကံတက်တက်သွားမှာဖြစ်တယ်။ကံတက်တက်ကြောင့်မဟုတ်မီမှာတရားရအောင်တရားနာနည်းလေးတစ်ခုဘုရားပေးတာကိုဥစွာလက်ဆောင်ပေးခြင်း ਨੇ တရားရအောင်တရားနာနည်းလို့ဒီလိုမှတ်နေတာ။အဲ့ဒါဘယ်မှာလာလဲအင်္ဂုတ္တပါဠိတော်ဓတကနိဗ္ဗာန်ပုံနည်းရအဲ့မထေကဘုရားကိုမေးတယ်။မြတ်စွာဘုရားလူတိုင်းတရားရနိုင်သလားဒီလိုမေးတယ်။ရသဗျာကဘုန်းကြီးဟာဘုန်းကြီးဟာလူတိုင်းတရားမရနိုင်ဘူး။ငါဘုရားကိုကြည်ညိုတဲ့တရားရှိတဲ့ပုဂ္ဂိုလ်တွေမှပဲတရားရနိုင်တယ်။အာတော်ကမြတ်စွာဘုရားမြတ်စွာဘုရားကိုယုံကြည်တဲ့တရားရှိရင်တရားရပြီပေါ့တဲ့။အဲဒါနဲ့လည်းမရသေးဘူးကွာ။နံပါတ်၁ကဘုရားကိုကြည်ညိုရမယ်တဲ့။နံပါတ်၂ကတရားတရားနဲ့ဘုရားတရားတန်ကယုံကြည်သက်ဝင်လာပြီဆိုလို့ရှိရင်ယုတ်တရားနံတရားတတရားပရမတရားတွေပေါ်မှာငါဆိုတိတိပြအောင်ဟောကြားပေးနိုင်တော့သူတော်ကောင်းကိုပြီးဝဲစီကြရမယ်။နှစ်ချက်ရှိပြီ။နံပါတ်1ယုံကြည်ရမယ်။နံပါတ်2သူတော်ကောင်းကိုစီကြရမယ်။ဒါဆိုရင်ပါဗျာတရားရပြီလားမရသေးဘူးကွာ။သူတော်ကောင်းမင်းတို့စံတန်ငန်းကြောင်းစီလူတိုင်းနှိမ့်နေပြုံနေတရားမရသေးဘူးလေ။အဲ့သူတော်ကောင်းထံမှာတရားနာရမယ်တရားဆွေးနွေးရမယ်ဟောသိရည်ကြီး။သူတော်ကောင်းနဲ့တရားဆိုနေသူတော်ကောင်းတရားကိုနာကြပါမြတ်စွာဘုရားဒီတော့ညဉ့်ညင်တရားရပါမရသေးဘူးကွာအဲ့လိုဆိုနေနာကြတဲ့အခါမှာရိုးရိုးတည်တည်နဲ့သေချာနာရတယ်တဲ့တမန်ကကျန်ကန်နဲ့တော့နာအောင်နဲ့မလို့တရားမရဘူးတဲ့ဒါဆိုမြတ်စွာဘုရားရိုးရိုးတည်တည်နိုင်တရားရပြီဒါလည်းမရသေးဘူးကွာနဘာ၅မြောက်အင်္ကာကမှတ်မိအောင်နာကျေစံယောဂီတို့ဘလို့နာမှာအဲ့ဒါပဲနော်မှတ်မိအောင်နားရတယ်တရားနှစ်မျိုးရှိဦးစင်းပြီးခဲ့တဲ့မနာဝန်းနေ့က2000တခုနေ့ကဒီစကြွားတာပါခင်ဗျို့နဲ့ဦးစင်းစာအုပ်ရုပ်ဖတ်ပင်းကြတယ်အဲ့မှာဦးစင်းရက်ွက်အတူတူခင်ဗျို့နဲ့ဒီမြို့ပေါ်မှာတင်44ညပေါ့နေဒီမှာ44ညဖြစ်ဆက်ခြင်းညကြာအဲ့မှာဦးစင်းအများဆုံးသုတ်တန်တွေဟုတ်ပြီလားစပြီးတော့နာဂတာပုဂ္ဂိုလ်တွေပေါ့လေတရားကိုစိတ်ဝင်စားသွားအောင်လို့ဒီလိုသုတ်တန်တရားဆိုတာကနားတဲ့ချိန်မှာနားတဲ့ကုသိုလ်ရမယ်ဘုဒ္ဓတာပြောမယ်ဒါပဲငါညာဘုရားမရနိုင်ဖြစ်တရားတွေအထောက်ပံ့တော့ပဲဖြစ်အခုဒီ14ညဆက်တဲ့ဟောတာမှာတရားမျိုးငါညာဘုရားရနိုင်တဲ့တရားမျိုးပါဘေးတန်ညာပါရမီရှိရှိသလောက်ပေါ့ကိုယ်နဲ့တန်ရတန်ရပေါ့ဗျာပါရမီငဲတဲ့ပုဂ္ဂိုလ်များလည်းပဲအန္တပုထုရှင်ဘွားကလယ်ဏပုထုရှင်ဖြစ်မှာပေါ့အဲ့ဒါပါရမီနဲ့ညင်လာပြီဆိုလို့ရှိရင်လည်းပဲကလယ်ဏပုထုရှင်နဲ့စူလံတော်တော်ပုထုရှင်ဖြစ်မှာပေါ့အစူလံတော်တော်ပုထုရှင်ဖြစ်ပြီးသားပုဂ္ဂိုလ်ဆိုရင်လည်းပဲတော်တော်ပန်တင်မှာပေါ့သောတာပန်ဒီဝိဒပုဂ္ဂိုလ်ကလည်းသဂရာဂံတိမာပေါ့သဂရာဂံဒီဝိဒပုဂ္ဂိုလ်ကလည်းအနာဂံအနာဂံဒီဝိဒယဟန္တာမြတ်စွာဘုရားရဲ့ဒီတရားဥဒ္ဓမဒီတရားဟောတာပါပဲသို့တော့ဥမာပေးရရင်မြတ်စွာဘုရားတရားမှလည်းပဲဒီတရားတရားတို့ဒီလိုတရားပဲအဲတချို့ကတော့အာနဘောကလုပ်ပြီးတော့ကလျာဏဖြစ်ုံပဲပေါ့တချို့ကသုလံသောတာပန်တချို့ကသောတာန်တချို့ကအနာဂံတချို့ကယဟန္တာအတရားဒီတရားကိုသူဘာလို့ကိုယ်ရအောင်ဆိုတော့ကိုယ်မှဘောတယ်ပါရမီအနည်းများမှမတူပဲပဲဒါကသူ့ရဲ့တန်ရတန်ရရဥမာပေးရင်ဗျာမိုးရွာတယ်ရေခံတယ်ပေါ့ပေပိုင်နဲ့ခံတယ်ဟိုဘက်ကဥဒုသေးနဲ့ခံတယ်ပေပိုင်တဲ့ရေပိုးမရဘူးလားရပါတယ်ဗျာမိုးကတော့ပေပိုင်တဲ့ငါပို့ပြီးတော့ရွာမလို့မင်းရှိသလား
ရှိပါဘူးဗျာ
အေးဘုရားတရားဤတိုင်းတယ်တန်းတူပဲဟောသွားကိုနဲ့တန်တော့ပဲရတယ်လို့ဒီသားစီစဉ်ပါတယ်အဲ့တော့မြတ်စွာဘုရားကပြောအဲ့ဒါနဲ့ခြေသားစီစဉ်ခြေသားခြေသားရတယ်နံပါတ်5အင်္ဂါရမှတ်မိအောင်လဲနာရသေးတယ်မြတ်စွာဘုရားဒါဆိုမှတ်မိအောင်နားရတဲ့အင်္ဂါ၅ချက်ပြည့်ရင်တရားရပါလားမရသေးဘူးကွာနံပါတ်၆ကလူသေးတယ် နာကြဝိရကိုလည်းပဲဆင်းကျင်ပေးပါ။ဩနာကြဝိရပါလေပေါ့
။
ဆင်းကျင်ပေး။ဘုရားစနဲ့ဒိဋ္ဌိလေးပြည့်ညက်ပရမကောင်စတင်တာ။ဝိပဿနာမူလဓာတ်စတင်ပြီးခဲ့တာ။ဒါခုဒီချိန်မှာလည်းအလေတန်းဆုံးရောက်ပါပြီ။ကိုယ်သိဆိုရင်ဒါအထက်တန်းပေါ့ဗျာ။တခုခုတစ်ဆင့်ဆင့်မြင့်သွားမှာပေါ့။အဲ့တော့ဘလို့သင်ပေးခဲ့လဲ။ဥပမာဆိုရင်စိတ်ဖြစ်ပုံဒီတစ်လုံးချင်းသင်ပေးခဲ့တာ။ဉာဏ်တိကျဖြစ်မဲ့ဆိုရင်ငါ၄ချက်လိုတယ်။စကုပ္ပတာတိုင်းမျက်စိကြည့်ုပ်လေးရှိရမယ်။ရူပယုံအစင်းယုတ်ကလေးရှိရမယ်။နောက်အာလောကအလင်းရောင်ရှိရမယ်။ယောနိတော်မနတိကာရငါကြည်ုံမှာပဲနှလုံးသွင်းရှိရတယ်။ဒီလေးချင်းနဲ့ညီတဲ့အချိန်မှာမြင်းတိလေးဖြစ်တာ။ဒီလိုနာပြီးတော့မှတ်မရောက်နာပြီးတော့ဒရိယာနဲ့ဆင်ခြင်ရတယ်။အော်ဟုတ်သားပဲ။ငါကြည့်လိုက်တယ်ကြည့်စမ်း။ဇကုပတာရရဲ့ရူပယုံရဲ့အလင်းရောင်ရဲ့နှလုံးသွင်းရအော်ဒီလေးချက်ကပန့်ပိုးလို့မြင်းတိကဖြစ်တာပဲ။ငါတို့ကိုယ်မဆိုင်မဟုတ်ပါလား။ဒါဖြစ်ခြင်းဖြစ်တဲ့သဘောလေးပဲလို့ဆင်ခြင်ပေးပါတဲ့တရိယာလေဒါတရားရဖို့ဒါဆိုမဲ့ဆိုဗျာ6ခြင်းမြောက်ဆင်ခြင်ပြီးပြီလားမပြီးသေးဘူးကွာပွားများဦးပါလဲဝါပွားများပ
ါဗျာ
ပွားများလေမြင်သေးတဲ့ကယောဂီများကြီးအကြောင်းလေးချက်ဆိုရင်ဖြစ်ဖြစ်ပြီးတော့မြဲရလားမြဲပါဗျာ
ပ
ြည့်မသွားဘူးလားပြည
့်သွားပါတယ်
အဲ့တော့မြင်သေးစိတ်လေးအနေစာပါလိလို့မြန်မာလိုမြင်သေးစိတ်မမြဲတော့မြင်သေးစိတ်ဖြစ်ပြဲအဲ့လိုစိတ်ထဲကတိပေးလားအဲ့ဒါပွားတာခေါ်တယ်အဲ့လိုလည်းပဲပွားပေးတဲ့ဒီခုနှစ်ချက်နဲ့ညီမတရားရမယ်ဒါကြောင့်ယောဂီများလည်းဒီခုနှစ်ချက်နဲ့ညီအောင်နားကြပါလို့ပူးစွာတိုက်တွန်းပါတယ်ကေတာဆိုရင်ရှေ့ဆက်သွားကြစို့ကန္တဓာတ်ပါတတ်တဲ့ကန္တဓာတ်ပထဝီအာဘောတေဇောဝါယောဝေါနတန်ငါးမျိုးအခု6ခုမြောက်တာကကန္တဓာတ်အနံ့ယုံတဲ့အဲ့တော့အနံ့ဆိုတာယောဂီတို့နာတဲ့သဘောတရားလေးကိုအနံ့လို့ခေါ်တာညာတော်အပြင်ဆရာကောင်းနဲ့နာမထားရင်ပရမဟာပြည့်ညက်ပေါ်သွားသွားတင်တတ်တယ်။ဥမာတစ်ခုပြန်ဒီရှိမှာနတ်တုတနခါတုံးလေးချအနတ်မရဘူးလား။ဒီတော့နတ်တုတနခါတုံးလေးကိုနှကောင်းနှံကန့်ပြီးတော့တနခါနှံလေးမှုရဲအနံ့ရတယ်ပေါ့နံနေပြီပါပဲ။ဒါလို့နံတော့ယောဂီတို့အနေနဲ့အနံ့ရုပ်ကိုမြတ်တပြုတဏ္ဍာရုံဆိုတဲ့ပြည့်ညက်ပေါ်တင်သွားတာအနတ်ယုတ်ကနန်းတယ်လို့မသိဘူးတဏ္ဍာတုံးကြီးကနန်းတယ်လို့ဖြစ်သွားအဲ့ဒါအမှားတည်းလို့ခေါ်တယ်ဒီတော့တရားဘယ်တော့သိမွေးလဲဝိပဿနာပဲပညာဒါပြောတာဘုရားကမြတ်တပြုတဏ္ဍာရုံဆိုတာပြည့်ညက်กว่าမရှိဘူးတဲ့နန်းတဲ့သဘောလေးကပရမတ်กว่าရှိတယ်နန်းတဲ့သဘောလေးကအဲ့ဒါဘယ်လိုခွဲမလဲဒီမှာမြတ်တပြုတဏ္ဍာတုံးကြီးနန်းဒီလိုနန်းတာဒီတဏ္ဍာရတော့မနဲ့လို့ဘသူကနာမလဲအန္တပုရိသံဒီလိုပြောမယ်ဟုတ်ဘူးကလေနာပုရိသံကတရားသိတဲ့ပုရိသံကဒါအနတ်ယုတ်ကနာနာမဟုတ်ဘူးဟိုကတော့နတ်သူတဏ္ဍာရတော့နာနာပဲအေးမင်းထင်တယ်လို့ဒီတဏ္ဍာရတော့နာနာဆိုရင်တဏ္ဍာဒုံကြီးပြောက်လာအနတ်ပြောက်ပါမယ်ဒါမင်းလက်ခံရမယ်လက်ခံလက်ခံရင်တဏ္ဍာတော့ကိုပြောက်အဲ့တဏ္ဍာတော့ကိုပြောက်အတုံးကြီးကနေပြီးတော့အသေးလေးပေါ့သွားကြထုတ်တန်လောက်ရှိတဲ့စိတ်စိတ်မှောင်မှောင်လှုပ်ပလဲတယ်ပေါ့ဗျာသေးသေးလေးအချောင်းလေးတွေကဲယောဂီတို့တဏ္ဍာတုံကြီးရှိသေးလား
ရှိပါပါဗျာ
ရှိတော့ပျောက်သွားပြီတဏ္ဍာအချမ်းလေးတွေပေါ့စိတ်လေးတွေဖြစ်ဒါလေးတွေသွားပြီးတော့နန်းကြီးအနတ်မရဘူးလ
ား
ရပါပါဗျာဤအန္တပုတ္တဇဉ်ဖြစ်တယ်လို့တဏ္ဍာတုံကသာနင်းရင်တဏ္ဍာတုံပြောင်းရင်အနတ်ပြောက်ရမယ်အခုတဏ္ဍာတုံပြောက်သွားပြီးအနတ်ပြောက်ရတယ်
ပြော
တာပါဗျာ။ဒါထောက်သွားပြင်တဏ္ဍာတုံးကနန္နလားအနတ်ယုတ်ကနန္နလား။အန
တ်ယုတ်ကနန္နပါဗျာ။
ဟုတ်ပြီ။အဲ့ဒါလိုသိရတာတည်းဟာ။အဲ့ဒါဝိပဿနာအစ်စ်ပဲ။ရေမရောဘူး။တုဒ္ဒဝိပဿနာလို့ခေါ်တယ်။ဩော်ဒီလိုကိုဒါဆိုလည်းဒီတရားမသိတဲ့ပုဂ္ဂိုလ်ညင်အောင်ပါလို့။အဲ့ဒါလည်းပဲတဏ္ဍာကြောင့်လေးတရားနန္နပေါ့။ gain မြင်းထင်တယ်လို့တဏ္ဍာကြောင့်လေးတရားနန္နဆိုရင်တဏ္ဍာကြောင့်ပြောင်းရင်အနတ်ပြောင်းမယ်ကွာ။အဲ့ဒီတဏ္ဍာကြောင့်ကိုမှုန့်နေအောင်ကြိတ်ပြာမှုန့်နေဖြစ်သွားနန်းကြီးအနတ်မရဘူ
းကြားပါရဲ့
ဟောအနတ်ပုရုဇဉ်ထင်တဲ့ကဲ့သို့တဏ္ဍာချောင်းလေးတွေရတာနန်းရုံးမှန်ရင်တဏ္ဍာချောင်းလေးပြောင်းနန်းပြောင်းအောင်မယ်အခုတဏ္ဍာချောင်းလေးပြောက်သွားပြီအနတ်ပြောက်တလား
ပြောက်ပါဘူးခ
င်ဗျာဒါဆိုရင်တဏ္ဍာချောင်းလေးတွေရနန်းတာဟုတ်သေးလား
ဟုတ်ပါဘူးခင
်ဗျာဘယ်သူကနန်းအနတ်ယုတ်ကနန်းတာအာဒါလေးပဲဗျာတဏ္ဍာမုံလေးတွေရနန်းတာပါလာအောင်ပါပေါ့အလာရင်ဆက်ပြက်ကွာဒီတဏ္ဍာမုံလေးတွေရေးသိအနှစ်တွေပဲလိုက်ရေကြီးလေးပဲကျန် အဲ့ဒီရေကြီးလေးသွားနိုင်ရောအနဲ့မရဘူးလား
ရပါတယ်ခင်ဗျ
ာရတာပဲသူထင်သလိုတဏ္ဍာမောဟတာနိုင်တဏ္ဍာမုံပြောင်းရဟန္တာပြောင်းမယ်အခုတဏ္ဍာမုံပြောင်းသွားပြီအရေးကြီးလေးပဲကျန်တယ်အနဲ့ပြောင်းရပါခင
်ဗျ
ာအဲ့ဒါနန်းတဲ့သဘောအနဲ့ကြီးပါဒါကိုပြောတာသဘောလေးပါဠိလိုနန်းတဲ့သဘောလေးပြက်တယ်ဆိုသူပြက်နေရယောဂီတို့လေဦးစင်ကလည်းဝိပဿနာကိုဆရာအများကြီးဆရာယူထားတာပါအခုလိုယောဂီများအသေးသေးကြတာလေအခုဝိပဿနာသင်္ကန်းတစ်ခုပဲရှိတယ်။ဘယ်မှမလောက်အသေးသေးမပြ။အဲ့တော့ဆိုကြစို့။ဟောဒါဆိုလို့ရှိရင်ဟိုတရားအခန့်ရှိတဲ့ပုဂ္ဂိုလ်နားလည်ပဲဟုတ်သားပဲ။ဒီနေ့အရေးကြီးဆိုရင်ဘာမှမရှိတော့ဘူး။အမှုံလည်းမရှိတော့အမွားလည်းမရှိတော့အချီလေးပဲ။ဒီကြီးလေးကတော့အနံ့ယုံချီလေးပဲ။ဒါလည်းပဲအဲ့ဒီရေကြီးလေးရဲ့နာမ်ကတော့ဒီရေကြီးဘူး။ဒါခါတဲ့မြေကြီးတဲ့လောင်းချန်လိုက်။၆သွေးသွားမှအဲ့ဒီမြေကြီးယူနန်းကြီးတဏ္ဍာနှံ့တော့ဘာတော့မဆိုးလို့ပေါ့ယောဂီနေအဲ့ဒီမြေကြီးနှံ့ရောဘာနှံ့ဖြစ်ဖြစ်အနှံ့လို့ခုမရဘူးလား
ရပါပါဘုရား
အဲ့ဒါအနှံ့ရုပ်ပဲဗျာသဘောတရားလေးအမြဲတမ်းမရှိဘူးလား
ရှိ
ပါပါအေးသို့တော့ तू ကပြည့်ရင်းနဲ့ရှိတာပါတဲ့ပြည့်လိုက်ဖြည့်လိုက်ပြည့်လိုက်ပြီးလုပ်နေတာပါနော်ဖြည့်ပြည့်ဖြည့်ပြည့်ပေါ့ဒါဆိုယောဂီတို့ဒါမှတ်တတ်ပါလေဩဒါဆိုငါတို့တရားရှိတယ်ဆိုတဲ့နေရာမှာဒီသဘောတရားလေးတွေဘုရားကရှုခိုင်းတာကိုရုပ်တရားဟာနန္ဒရာကဲ့သို့သဘောတရားမရှိတဲ့ဆိုတာဒါပြောတာကိုဒီလိုသိရမယ်အနံ့ယုတ်ခုနှစ်ခုမြောက်ကယန္တယုတ်ပါတဲ့တယ်ယန္တယုတ်ယန္တယုတ်ကအယန္တာအယန္တာဆိုရင်လည်းယုတ်ကြီးတို့ဒီပြည့်ညက်ပေါ်တော့တင်ပါလေမြတ်စွာဘုရားဟောတဲ့ပရမတ်ဆိုတာဟာသဘောလေးကြည့်တယ်အတုံးအလုံးအခဲပေါ်စိတ်ကရောက်သွားရင်အမှားလို့မှတ်လိုက်အဲ့ဒါပြည့်ညက်ပေါ်တင်သွားတာပုံသဏ္ဍာန်ပုံနေတရံနေပေါ့ဒါရင်းမြင်တာပြည့်ညက်ပဲဒါဆိုရင်ရတယုကဘယ်လိုလဲသမင်းလုတ်သုံးဖို့ကဲစက်သားတုံးပေါ့ဗျာစက်သားတုံးတစ်ခုကိုပစတဲ့ထက်ရတာပေါ့တယ်အဲ့တော့ယောဂီတို့ထင်တာကဟောဒီစက်သားတုံးကြီးကရတတဲ့ဒီလိုထင်တာဘုရားကမဟုတ်ဘူးกว่าအဲ့ဒီစက်သားတုံးကြီးကပြည့်ညက်မင်းတို့ရှားပေါ်တင်တဲ့အခါမှာပေါ်လာတဲ့အယတာသဘောလေးကမှအဲ့ဒါယတာတံယတာယုံပြည့်တယ်ဆိုတာအဲ့ဒီစေသားတုံးကြီးကြည်မွတော့တာပြောတာမဟုတ်ဘူးတဲ့သဘောတရားယတာယုံလေးဖြစ်ပြီးတော့ပြတ်သွားတာကိုပြောတာအဲ့ဒီသဘောတရားယတာယုံကလေးကဟလာရှားနေပြီပေါ့အဲ့ဒါအဲ့မှလည်းခါတဲ့သာတိစိတ်လေးပေါ်ပေါ့အဲ့တော့သာတိစိတ်ကဝိညာဉ်နဲ့ခန္ဓာသာတိစိတ်ဖြစ်ပြီးတော့ပြဲယတာယုံကလည်းပဲဇေဝံပဒရာရှားကြည့်ုံနဲ့ဖြည့်ပြီးတော့ပြဲတခါဇေဝံပဒရာရှားကြည့်ုံကလည်းပဲသူလည်းဖြည့်ပြီးတော့ပြဲအဲ့ဒီသဘောတရားလေးတွေကိုရှုရတာရှားကြည့်ုံဆိုတဲ့နေရာမှာရှားကြီးတစ်ခုလုံးဒီပြည့်ညက်ယန္တာယုံလာပြီးတော့ဖြည့်တဲ့အခါမှာအရေးကလေးပေါ်တယ်တဲ့ယန္တာယုံလာပြီးတော့ရှင်ပေါ်တဲ့အရေးကလေးမျက်စိပေါ်မှာမျက်စိနဲ့အဆင်းတစ်ခုကိုမြင်တဲ့အခါမှာအဆင်းရုပ်သည်မျက်စိဒီရုပ်မှာလာပြီးတော့ပေါ်တယ်လို့ပဲယုတ်ပြီလို့ဒီမှာလည်းပဲရတာယုံကနေပြီးတော့ရှားကြီးကိုလာတတ်တဲ့အခါမှာအဲရတာယုံအရေးကလေးပေါ်တာပဲအဲ့ဒါတော့သူ့ကိုရှားအကြည့်ယုံလို့ခေါ်တာ။ဩဒါဆိုလို့ရှိရင်ငါတို့အရင်တုန်းကထင်ခဲ့တယ်လို့ကျက်သားတွေဝတ်သားတွေချမင်းလူကြီးတွေနှုတ်ရေးကြောင်းတွေဒီအတုံးလုံးဖြည့်ပြည့်ညက်တွေကိုရတာယုံခေါ်တာမဟုတ်ပါလား။ကျာဘောတင်တဲ့အခါမှာပေါ်လာတဲ့အယနာသဘောလေးကိုရတယ်လို့ခေါ်တာပဲဒီလိုသိလိုက်ပါမှာတဲ့ညယောဂီများအဲ့ဒီကျာဘောကိုလေညီကြီးကလေးချင်းယောဂီတို့တင်မ်းမသိဘူးလား
သိပါတ
ော့ဗျာအဲ့ဒါသိတာဟာရတတ်တယ်လို့သိတာညီကြီးကလေးဗျာဘာရတာရှိတော့ဆိုတော့ချူချင်းစက်နံဖန်ကားမှရတာမဟုတ်ဘူးဇေဝံပဒရာရှားကြည့်ဦးနဲ့ဖြီးပြီးတော့အယနာသဘောလေးပေါ်လာရင်အဲ့ဒါရတတ်တယ်ဖြစ်တော့မှတ်တာတလုံးရဲ့ငါတော်ပါပြီယန္တတဲ့နောက်ဩဇာတဲ့ပါတဲ့လေ
ဩဇာတဲ့ပါဗျာ
ဩဇာတဲ့ဒါအစီနှစ်အစီလို့ဒါတိတိအောင်ပြန်ပါတယ်ယောဂီစာရေးလေးတွေကနေစဉ်ယူခဲ့ပါဒါယောဂီတို့မှတ်မိအောင်ညာဖို့အတွက်စာရေးလေးများကယောဂီများမှတ်မိအောင်အထောက်ပံ့ပေးလေဘာလို့ဒီလိုတရားတွေကယောဂီတို့အစလို့ဘဝသမားတစ်ချက်မှမနာခဲ့ကြရဘူးဒါကြောင့်အခုတော့အသိအဆင်းတွေပေါ့အဲ့တော့ယခုဒီတရားတွေနားကြားတဲ့ညာကယောဂီတို့ဝမ်းသာပါဘယ်တော့မှသံသရာခင်ဗျားတို့အစုံပေါ့ဗျာအဘိဓမ္မာယောဂိညာမတော်တော့ပါဘူးတကယ်ကိုနားလည်အောင်နားသမ်းပါဩဇာတက်ကို ယောဂီတို့ပြီလောင်ပြောရင်အစင်းနေအစည်းဆိုတာမဆုံးတော့ပါဘူး။ယူဟောင်းထုတ်တဲ့နေရာမှာရုပ်တဲ့အစာထိုးတဲ့ဓာတ်ဒီလိုပြောမှသိလို့ဒါမှအသေးပဲပေါ်တယ်။ဩဇာဆိုတာဘူးလည်းမမြင်အောင်သဘောတရားလေးပဲဆိုရတယ်ဗျာ။ခမင်းတပဇံစားတယ်ပေါ့။ဟင်းရောခမင်းရောစားလိုက်တယ်။အဲ့ခမင်းနဲ့ဟင်းတွေကဩဇာတာမဟုတ်ဘူး။အဲ့ခမင်းကိုဟင်းကိုစားပြီးတော့မြှုပ်ဆက်လိုက်တဲ့အခါမှာအဲ့ဒီမှာပါတဲ့ရတတရတယုံမှာပါတဲ့ယုံဟောင်းထုတ်တဲ့နေရာမှာရုပ်တည်းအစာထုတ်ပြီးတဲ့သဘောတရားလေးပါတယ်အဲ့ဒါကိုဩဇာတက်လို့ပြောတာအဲ့ဒီဩဇာတက်ကဥစ္စာယောဂီတို့နောက်ထပ်ရုပ်အားလုံးပေါ့ဗျာရုပ်တဲ့28ပါးလုံးပေါ့အကုန်လုံးပေါ့ဉာဏ်နဲ့ရုပ်တွေအတိအကျဖြစ်အောင်သိမှသွားအောင်ပေါ့ယုံဟောင်းထုတ်တဲ့နေရာမှာရုပ်တည်းကအစာအစာထုတ်ထုတ်ပြီးတာဟာအဲ့ဒီဩဇာတက်ရဲ့တာဝန်ပဲဒါကိုဩဇာတက်လို့ခေါ်တယ်အဲ့တော့28ပါးစုံမသွားဘူးလားဆိုရင်တစ်ခေါက်ပြန်ဆိုအောင်ပထဝီအာဘောသီသောဝါယောဩနာကန္တရန္တဩဇာပထဝီအာဘောသီသောဝါယောဩနာကန္တရန္တဩဇာသုတုံးကပထဝီဒီယုတ်တဲ့ဘယ်နှပါလဲ7ပါးဒီရက်7ပါးအပြင်တိစိတ်6ပါးဟောခြင်းခါတုန်းကသက္ခုပတ္တာယုတ်သောတပတ္တာယုတ်ကာဏပတ္တာယုတ်ဇိဝပတ္တာယုတ်ကာယပတ္တာယုတ်နောက်ဟရိယဝတ္ထုလို့အဲ့ဒီယုတ်တဲ့6ပါးလည်းပဲဟောခဲ့ပြီးပါပြီအဲ6နဲ့အတူရှင်းနေပေါ်လားယုတ်ဆက်14ပါးလောက်ပြီးပါပါပြီဒီလောက်ဆိုယုတ်ပြီများဝိပဿနာတရားရှုပွားလို့ရပါပြီအဲ့တော့ဒီနေ့ညမှာလာနာတဲ့ယောဂီတင်များကိုလည်းဦးဇင်အားပေးစကားလေးပြောပြရစီအောင်ပေါ့ဟိုတင်တော်ကြီးကနေဆက်တက်လိုက်တဲ့ပုဂ္ဂိုလ်များကတော့နားကျင်သွားပြီဒီနေ့မှာလာတဲ့ယောဂီများလည်းအားမပြတ်ပါနဲ့နောက်ဆက်ဆက်နိုင်နဲ့နားလည်လာလိမ့်မယ်ဒီပရမတ်ပညာဆိုတာလောကမှာအခက်ဆုံးပညာဖြစ်ပါလေအတိတ်ကခဲတဲ့ပညာမရှိပါဘူးဒါရင်မသိဘဲနဲ့တရားကဘလို့မှမရနိုင်ပါဘူး။အဲ့တော့ခက်ကုန်ကယောဂီတို့ကတချို့ကတရားအလုပ်ကိုလေခန္ဓာကိုယ်လို့ထင်နေတယ်။မြင်လို့လို့မသိကြဘူး။တချို့ကဘယ်လိုလဲဟာကြာကြာထန်ထန်တရားရတာပဲဆိုတော့အကြာကြိမ်ကြတယ်။ဘုရားကြီးကြာကြာထန်ထန်တရားရလို့ရှင်ဦးကြီးကပြောခြင်းလေဖဲသမားတဲ့အရင်တရားရတယ်။တညာလုံးဖဲရိုက်တယ်လို့ထားသေးရဲ့နော်။မထားဘူးယောဂီတို့တရားရရအေးခိုင်းနေတရားမဟုတ်ဘူးယောဂီတို့ဒါကဇွဲကောင်းနေခိုင်းလို့ရတယ်ဘုရင်ထိုင်မှုတဲ့တညာလေထိုင်နေတဲ့ယောဂီကဇွဲကောင်းနေလို့ဆိုတော့လိုချင်တာပေါ့အမှန်တကယ်ဘုရင်ဆယ်နှစ်လောက်ကြာတယ်ဘာမှမသိဘူးဒီဆရာကောင်းနဲ့မတွေ့တော့အခုလည်းဘုရင်ထိုင်ကြလို့ခိုင်းကြလို့ရတယ်ထိုင်ရဲထိုင်နိုင်တယ်ဇွဲလည်းကောင်းတယ်တတိလည်းရှိတယ်လေဒီလိုထိုင်လို့မသိဘူးဆိုတာသိထားတာကိုအဲ့တော့ကြာကြာခိုင်းရုံနဲ့တရားမဟုတ်ဘူးတချို့ဦးဇင်းကလာတရားဆက်ခံတယ်တချို့ဉာဏ်မအားထုတ်ပြီးတော့သူတို့ကတမထတွေရောက်သွားတော့ဗျာကောင်းတာပင်နဲ့မှတ်မှတ်ဒီထွက်လေဝင်လေမှတ်မှတ်အဲ့ဒါတမထလို့ခေါ်တယ်ကုလုံးကဘုရားကမရောက်သေးဘူးဒါကြီးအဲ့တော့တချို့လေဒီတမထတဲ့ရောက်လို့ဆံရပါတယ်ဆံတဘောဆံရပါလို့ဒီကခါတဲ့ဒီခန္ဓာကိုယ်လေးပဲမမြင်တော့ဘူးကြောက်ငြိမ့်ဒီကတည်းကတချို့နိဗ္ဗာန်ချင်းပြန်ပါခေါ်တယ်ဆံခေါ်တယ်ဒါကဘာတရားမှမဟုတ်သေးပါဘူးဆံတရားလို့ခေါ်ပါတယ်အဲ့ဒါလေတရားအတိမဟုတ်သေးဘူးအဲ့ဘလို့ချိန်မှာတရားဒီဟာတရားဟုတ်မဟုတ်ပေါ်တယ်လဲဆိုတော့ဤလောဘဒေါသမောဟမာနပေါ့ဗျာအာဟုတို့ဖြစ်စီရာကိလေသာဖြစ်စံနဲ့ကြုံရင်အဲ့ဒီပုဂ္ဂိုလ်ရဲ့ဒီမဲ့ပို့ပြီးတော့ဒေါသပို့ကြီးတယ်လောဘပို့ကြီးတယ်အဲ့ဒါဟာသူတို့တွေ့တဲ့ဟာတရားအစင်မဟုတ်သေးလို့ဆိုတာပေါ့တယ်ဒီတော့ရှင်းရှင်းမှတ်ထားပေါ့ဝိပဿနာဆိုတာဉာဏ်လုံးပါဝိပဿနာဟာဘာလုံးတက်တည်ပြန်တက်တည်ပြန်မယ်ဝိပဿနာဉာဏ်လုံးသိအောင်ပုဂ္ဂိုလ်ယောဂီတို့အခုဦးဇင်းရတဲ့မတ္တဖုဒ္ဓဆောက်ပြန်ဖတ်ပါအဲ့ဒီမှာမဉ္ဇဉ်ပုံညာမရတဲ့အန္တရာယ်၅ပါးအခြေရှင်းထားတယ်။ကံကိလေသာဝိပါကဝါဒတိတ်တမဆိုပြီးတော့သုံးခုမြောက်ကဝိပါကဆိုတာဝိပါကံတရေ။မြန်မာလိုပြောတော့ တချို့ပုဂ္ဂိုလ်များဟာမိခင်ဝမ်းမှာတတိတိလေးကညံမပါဘူးတဲ့ညံတုံးကြီးပေါ့အဲစာလုံးဒုတိယပုဂ္ဂိုလ်လို့ခေါ်တယ်လုံးဝညံမပါဘူးအဲလိုဒုတိယပုဂ္ဂိုလ်ဟာအခုလိုတတရားပရမတရားဟောရင်လုံးဝစိတ်မဝင်စားဘူးလုံးဝလည်းတခုမှလည်းနားမလဲနားလည်းမနားခြင်းစိတ်လည်းမဝင်စားဘူးအဲ့ဒီပုဂ္ဂိုလ်ဆိုမှတ်လိုက်ပေါ်တာဒုဟိတ်ဘာတဲ့တော့ဒုဟိတ်ကနားလည်းမလဲဘူးနားလည်းမလဲခြင်းစိတ်လည်းမဝင်စားဘူးဒီလိုတရားဆိုညံတဲ့တရားဆိုတော့အဲ့ဒါဒုဟိတ်ရဲ့အဲ့ဒီဒုဟိတ်တွေကဝိပါကံတည်းခေါ်တယ်တူရဲ့ပဋိသင်တရားကိုမဉ္ဇဉ်ပုံညာမရအောင်တားထားပြီးသားတဲ့ဘယ်လို့မှဒီဘဝတရားမရဘူးသို့တော့ပေပြီးတော့နာပါပေပြီးတော့ရှုပါတဲ့ဒီဝိပ္ပိတိတွေတရားကိုပေးနာမယ်ပေးရှုမယ်နောက်ဘဝသေပြီးတဲ့အောင်မျက်ပြီးကြတော့တောတာပန်တည်ပါတယ်ဒါကြောင့်နာကြတဲ့ရှုပွားတာအလကားဖြစ်သလားမ
ှန်ပါ
ဘူးခင်ဗျာဒါကြောင့်ယောဂီတို့ဒါဆိုရင်သိသွားပါပြီဉာဏ်မရှိတဲ့ပုဂ္ဂိုလ်ဘလောက်တရားနာနာဘလောက်တရားထုတ်ထုတ်ဒီဘဝမှာမရတာထောက်တော့အဖြစ်ဝိပဿနာတရားဆိုတာခန္ဓာလုတ်လားဉာဏ်လုတ
်
ဉာဏ်လုတ်ဗျာဒါလေးသိထားဒါကြောင့်ခန္ဓာနဲ့ဘလောက်ပုံတော့ထိုင်နေပေါ်နေတရားမရနိုင်ဘူးဒီဉာဏ်ပါမှတရားရတော့သိထားဒါပဲပြောလိုက်ခြင်းဖြစ်ပါအဲ့တော့ဒါဆိုရင်ဘုရားယောဂီတို့အနေနဲ့ဒီတရားကိုစိတ်ပါဝင်စားစားနေပေါ့လေစိတ်ရှိရင်းနဲ့နာယူမယ်ဆိုရင်ကြောက်ရင်ဉာဏ်မရှိတဲ့ပုဂ္ဂိုလ်ပေါ့နော်။နောက်ပါရင်ပြည့်တဲ့အခါဉာဏ်ရှိလာလိမ့်မယ်။ဒါကြောင့်တရားဆိုတာမနာခြင်းနဲ့ပေးနာ။မရှိပွားခြင်းနဲ့ပေးရှိပွား။ယောဂီတို့လူပုဂ္ဂိုလ်မဆိုထားနဲ့တလိဆန်တောင်မှတရားနာတဲ့အတွက်မျက်ပြီးရောက်ခဲ့ဘူးတဲ့။နားထောင်။ဉာဏ်တော်ကလေးကဖားနေတာ။ဖားလေးပေါ့။မြတ်စွာဘုရားကုလိုပဲတရားဝဲချင်းပါ။ရေကန်ကြီးတကံပေးတဲ့။ဒါရက်ခွက်တွေပဲဖြစ်ပါလိမ့်မယ်။အဲ့မြတ်စွာဘုရားတရားဟောကြတော့လူတွေလည်းအများကြီးပေါ့အဲ့မှာဖားလေးတကောင်ရေကံပေါ်တက်လေသူကဘုရားတရားအတန်ကိုကြည်ယူတာပေါ့လေသူသားကတော့ကလေးလိုပြောရင်တော့ကလေးသားမှနားထောင်ကောင်းလို့သူတက်လာတာပဲနားတယ်ပေါ့ဗျာသူတို့စဉ်းစားကြည့်တယ်မှာဒီဖားလေးဟာကလေးဆန်ဆိုတော့ဘုရားကအခုလိုပြောပြရုပ်တွေနာနေဟုတ်လားခန္ဓာတွေပြောမဟုတ်တယ်တကယ်သူနားလေပါ့မလားတခုံးမှနားမလဲသို့တော့ကျင်ညိုတဲ့ကရာစိအာဒါတရားပဲတသူတော်ကောင်းစကားပဲသူနားထောင်နေတယ်အဲ့လိုနားထောင်နေတဲ့အချိန်မှာပဲတရားတဝက်လောက်ရောက်တော့နွားเจ้าသားတယောက်ကသူကဒီနွားရိုက်တဲ့ငခံပေါ့ဗျာကျင်နွားတော့ထောက်ထောက်သွားရင်းနဲ့နွားဒီဖားလေးရဲ့ကြောပေါ်သွားထောက်ပြီးတော့ပိုက်ပေါက်တော့ပြေးသွားစားတရားနိုင်နေပြီပါပြီးတော့ကျင်ကတလိဆန်ဖြစ်တဲ့ဖားလေးဟာတခြားဘာခုမှမရှိပါဘူးဒီတရားကိုဘာမှနားမလဲပဲနဲ့နားထောင်တဲ့ကုသိုလ်လေးကဓမ္မတဝနာကုသိုလ်ခေါ်တယ်။ချက်ချင်းပို့ပေးတယ်ဗျာ။လူတက်နဲ့ဆိုနှစ်ပေါင်း၃ဂရီနဲ့နှစ်၆တန်းတက်ရှိတဲ့တာဝရင်တာနတ်ဘုံဘာနတ်ဘုံ။ရှင်သာယောဂီတို့တခြားကုသိုလ်လားတရားနာတဲ့ကုသိုလ်လား။အေးအဲ့ဖားလေးဟာတရားကိုနားလေရဲ့လား။နားမလဲပဲနဲ့နာတာကိုယောဂီများအပေတကားပြည်တော့နတ်ပြည်မပို့ဘူးလား။နာထောင်မပြီးသူဇဏသိစုံလာဖို့ကောင်းတယ်။နတ်ကြီးရောက်သွားတော့နတ်တွေကယောဂီများညံကောင်းတယ်။သတိကောင်းတယ်။ပြီးတော့ဖားလေးရနတ်ဖြစ်ပြီးပြီးချင်းပြန်တတိရတယ်။ဟာငါတလိဆန်ဖားတကောင်ပဲ။တလိဆန်နေရာသိရင်မရေကြံကြတာများတယ်။ငါဘုလို့နတ်ကြီးရောက်လေလို့ဆင်ញင်ကြည့်တော့ဩကျေးဇူးကြီးလိုက်တာဖရာတရားတော်ငါနာလို့ပါလား။နတ်မျက်စိနဲ့လှမ်းကြည့်တော့တရားဝန်ပြီးသေးတယ်။တဝက်ရှိသေးတယ်။ချက်ချင်းဆင်းလာတယ်။ဒီဘက်မှာ ਈ ပါယူလို့ခါတဲ့အကောင်းငယ်ဆက်နာပေါ့လေအဲ့ဒါဝုံတောက်တော့နေပေါ့တရားဝဲလည်းပြည့်ရဲ့ယောဂီတို့ဤသောတာပန်ဒီဒီဘာဖြစ်သွားကဲယောဂီတို့ပြန်ပြောမယ်နော်ဘောဟာရစကားတစ်ခုကြောင်းကြရအောင်လို့ဦးသိန်းတင်တော်ကြီးမှပြောခဲ့တယ်အဲ့ဒီဘောဟာရကဘာလဲဆိုတော့တရားထိုင်နေတဲ့ဘာလဲလို့အဲ့လိုတရားထိုင်ဆိုတဲ့ဘောဟာရဖြစ်တော့ယောဂီတို့ရဲ့စိတ်ထဲမှာတရားဆိုရင်ထိုင်မှဟိကြကြထိုင်မှတရားဆိုပြီးတော့အခိုင်ပြန်ကုန်ကြတော့ဉာဏ်မပြိုင်တော့ဘူးအဲ့တော့ယောဂိညာကြီးကြာကြာထိုင်တဲ့ယောဂိညာကြီးတရားမဟုတ်သေးပါဘူး။နောက်ဆိုရင်ကြာကြာထိုင်တဲ့လည်းယောဂိတို့အထင်ကြီးလို့တော့မရဘူး။အဲ့ဒါအခြေစိန်ကိနကိုယ်ထဲမှာဦးစင်းကိုတော်ရပအကြောင်းနားလဲရတယ်။အဲ့ဒီကိုတော်ရယောဂိညာကြီးတိတ်ပြီးတော့ဒီကိုတော်ရပေါ့လေဒီကြာကြာထိုင်တဲ့ဟိုနှစ်နိုင်သုံးနိုင်ထိုင်တယ်။အဲ့တော့ဟိုကိုတော်ကတစ်နိုင်မင်းထိုင်ရတာပေါ့။အဲ့တော့ဟိုကိုတော်နှစ်နိုင်တော့မလုပ်ဖြစ်နေတော့ကြီးညူသွားတယ်ပေါ့လေဒါနဲ့မေးတယ်ရှင်ပြန်တော့တာဗျာလူတို့ကတဏှာကြီးကိုကြိတ်မိတယ်နဲ့ရှင်ပြန်ခဏတော့မလုပ်ဘူးဗျာဆိုတော့ကိုကယူသားပါတယ်ယူသားတဲ့ကိုတရားရတဲ့ကောက်ကျင်တရားမရဘူးလိန်ညာကောက်ကျစ်တဲ့ခေါ့ နှစ်နိုင်မလို့မကျန်တဲ့ကိုယ်ကပြောတယ်အမှန်နဲ့ဝင်ခံတယ်အရှင်ဘုရားကသာအထင်ကြီးနေတယ်တပည့်တော်စိတ်ကတဲ့တပည့်တော်ကလူဘဝတဲ့ကတဲ့ရံကုန်မြို့မှာနေတယ်ဆိုတော့ရုပ်ရှင်တွေကပိုစတာတွေအများအတန်းကြည့်နေကြဘုရားဟောလာပြီအဲ့ဒါခုတပည့်တော်လေးတဲ့နှစ်နိုင်ခိုင်းနေရံကုန်မြို့တွေကပိုစတာတွေစေကူးနဲ့လိုက်ကြည့်တယ်ဘုရားတဲ့အကုန်လုံးအပြီးလို့နှစ်နိုင်ထိုးထိုးတော်လိုက်ရတယ်တဲ့ရှင်စံပိုစတာလျှောက်ကြည့်နေတာဒီတော့ရုပ်ရှင်တို့ကြားထိုင်နေတရားဟုတ်တယ်လားသာသိထားကြနော်တနေ့ကတော့တရားကိုမြင်နေတဲ့ယောဂီများကြီး10မိနစ်ခန့်10မိနစ်ကျော်ရှိဆိုကြတော့ကြလက်တွေပြောမယ်ယောဂီတို့ချူနေပြောပြမယ်နော်ကံယောဂီများတရားရှိမယ်ဆိုတော့ကိုရသလောက်ချင်းလို့ပဲကို9မိနစ်ရတယ်ပေါ့ဝိပဿနာတော့ရှိမယ်တဲ့သမထတွေထားလိုက်တော့ဘယ်လိုရှိမလဲကဲထိုင်နေတဲ့တော့တန့်ရှိလို့ရတယ်ထိုင်နေတဲ့ယောဂီတို့ရင်းနှထိုင်နေတယ်လို့ထွက်လေဝင်လေဟောနာပြောလို့မလုပ်နိုင်ရတာဒါသမထလို့ခေါ်တယ်သူကတမာတိယူတာဒါတော့ယောဂိညာကြီးဝိပဿနာကတမာတိခဏိကတမာတိနဲ့ရှိလို့ရခံလိုက်ပြီဆိုရတဲ့ယောဂီတို့ရဲ့တင်မာတွေပေါင်းနေခြေလုံးနေနဲ့အောက်ကပြန်ပြင်းနေမဖြစ်ဘူးလားအဲ့တော့ပြန်ပြင်းစီဖုဒ္ဓဘာအတွေ့ယုံဖုဒ္ဓဘာယုံလို့ခေါ်အဲ့ဖုဒ္ဓဘာနဲ့ယောဂီတို့ရဲ့တင်မာတွေပေါင်းနေခြေလုံးနေမှာရှိတဲ့ကိုကြီးယုံနဲ့တိုက်တယ်တိုက်တော့ဖြီးတော့ဖြီးပြီးသေးလေမဖြစ်ဘူးလားအဲ့ဒါတန့်ရှိပေါ်ဗျာကြည့်ဒီစေအနေစာစိတ်ထရပေါ်နေစိတ်ထရကြည့်ဒီစေလေးပြတ်သွားပြီကြည့်ဒီစေဖြစ်ပြဲရုပ်တို့ကတစ်ဆက်ကံတစ်ဆက်ကံပြူလာအဲ့ဒီခဏကိလေသာသေးတာပဲတမနည်းရတမနည်းကိလေသာသေးတာပဲကာယရုပ်တို့ဝိပဿနာရှိတဲ့ရုပ်တို့အရင်ကသင်နေတယ်လို့ဆင်းရဲတယ်လားပင်မန်းမလားတနာရီနာဝဲနာရီဝဲအချိန်ကြီးမှရှုရမယ်ဆိုတာဟုတ်သေးလားဟုတ်ဘူးဗျာတမနည်းရတမနည်းရှိအဲ့ဝိပဿနာဆက်ခဲ့အဲ့တော့ရင်ရဲကံဗာတဲ့ပုဂ္ဂိုလ်များတဲ့တမာတိသုံးမျိုးပြန်ပြောမယ်လေတမာတိဘယ်နှမျိုးလဲသုံးမျိုးသုံးမျိုးဗာလဲဆိုလို့ရှိရင်ဥပ္ပစာရတမာတိအပ္ပနာတမာတိခဏိကတမာတိဥပ္ပစာရတမာတိဆိုတာဇန်အနိနာကိုရောက်သွားတာအဲ့ဒါဥပ္ပစာရတမာတိအပ္ပနာတမာတိဆိုတာဇန်ကိုရောက်တာဆိုတော့လေခန္ဓာကိုယ်ကြီးပြောက်ပြီးငြိမ့်သွားတာပေါ့အဲ့ဒါအဲ့ဒါအပ္ပနာတမာတိခေါ်တဲ့ဇန်ရောက်တာအဲ့ဒီတမာတိကိုရအောင်မှဝိပဿနာကိုပြန်ရှုတာကိုဒါတမထယန္တိကဝိပဿနာလို့ခေါ်တယ်အခုငါတို့တိုင်းဘုရုဆွန်းလုံးတို့မောဘုတို့မဟာသုတို့အားလုံးကအဲ့နည်းခေါ်တယ်တမထနေစပြီးဝိပဿနာကူးတယ်နောက်ဦးပြောခဲ့တယ်သစ္စာဒီဘကဝိပဿနာပါသုံးလုံးဝိပဿနာကတိဝဝိပဿနာဒုက္ခကိုဝိပဿနာနောက်ခုအဒီလေးခုကတော့ပေါ့အဲ့လေးခုကအဓိကကဒါသူကနောက်ဆုံးတမာတိဖြစ်တဲ့ခဏိကတမာတိနဲ့ရှုတာကိုသုတ်တဝိပဿနာလဲခေါ်ပါတယ်။သူကတမထကိုအဓိကမထကိုဝိပဿနာကိုအဓိကထားတယ်။တမထနောက်လက်ဝိပဿနာရှည်သွားပေါ့။သူကြတော့အဲ့ဒီဥပ္ပစာရတမာတိအပ္ပနာတမာတိရဲ့အချိန်မပေးတော့ဘူး။ခဏိကတမာတိနဲ့တန်းရှု။ခဏိကတမာတိသည်စိတ်ချတိုင်းလက်ပြီးတော့ဖြစ်တဲ့ဧကကရာစတဲ့သူကိုပြောခြင်းဖြစ်ပါတယ်။အဲ့ဒါယောဂီတို့ကအခုခန္ဓာဖြစ်ပုံဟောတဲ့အခါမှာအကျေလာပါလိမ့်မယ်အခုတော့ဒါခန္ဓာ၅ပါးမလို့ပြီးတော့ထားခဲ့အောင်ပေါ့အဲဒီစတိတိခုနတည်းမှာဧကကတာဆိုတာရှိအဲဒီဧကကတာဒီကတမာတိပဲအဲ့တမာတိဒီလှုပ်ယူရမလို့အောင်ဆက်လိုက်အဲ့တမာတိပါသွားတာပဲဘယ်လိုပါလဲကျန်ခန်းတန်းပြောကြတော့အဲယောဂီတို့ခုနနိုင်ထိုးရင်ကိုကိုရီးယားကတေယုကတော့မကြည့်ဘူးလားအဲ့ဒီအချိန်မှာယောဂီတို့စိတ်ပြီးတီဝီကလန်းမှာတပါတခြားမြန်ရောက်လေးလားအဲ့ဒါကြတော့ကိုရီးယားသမားတိဟုတ်လားကိုရီးယားကကြည့်လို့ချင်းဘယ်မှာပြေးရုံလေကဲရုံအဲ့သမားတိခင်ဗျားတို့ကြင့်ကြည့်ပါလေလားမကြည့်ပါဘူးတိုက်ကြည့်နေတာဒါတက်ပေါ်လေဒီကြမ်းမှတ်တော့ရုပ်လောအောင်ပြောပြတယ်အဲ့ခဏိကသမားတိခေါ်တယ်ဒီလိုက်ရဲ့စိတ်ဟာစိတ်တည်ရင်ဘွဲ့ကြားခွင့်မှာတပါတခြားပြေးလေလားအဲ့ဒါစိတ်တူရင်သမားတိဟုတ်တယ်မဟုတ်လို့ကြင့်ကြံမလို့ဘူးတိုက်သွားတာတခါလေဘယ်မှာမသွားတော့ငေးလို့အဲ့ထဲအကောင်းဆုံးသမားကြီးကတော့ဖဲသမားတိဟုတ်တယ်မဟုတ်လားဖဲတဲ့ကိုတညာလုံးငြိမ့်နေတာလည်းမတော်ဘူးဖဲဖို့နေပဲစိတ်ကောင်းတယ်အဲ့ဒါခဏိကသမားတွေဖဲသမားတွေပဲအဲ့ဒီသမားတွေကလှုပ်ယူကြမလို့အောင်းထက်နေပါတော့အခုကြည့်လက်တွေ့ဖားလေကြည်စမ်းနှစ်သားဖြစ်ပြီးတော့ဖယားတယောက်ကိုစပ်ပြီးတော့မနာဘူးလေအေးအဲ့ချိန်မှာသူ့မှာဥပ္ပစာရသမားတွေအပ္ပနာသမားတွေမရှိဘူးခဏိကသမားတွေရှိတယ်ဖားသမားတွေလည်းခဏိကသမားတွေတယောက်စိုက်နေတယ်နားရီဆိုရတယ်ဒါခါလေးစုဝေးသားပါအလုတ်ကတည်းကလည်းပါသွားပြီဒါကြောင့်တရားဆုံးမှာခန္ဓာသားလေးပါတည်သွားတယ်သောတာပန်တည်သွားတယ်အေးယုံနာကိုယ့်ရဲ့အဲ့ဒီသမားတွေလည်းလိုလိုခေါ်တဲ့တရားကလည်းပဲတတိယကြောင်းတရားတတရာ ပါရမီတရားဖြစ်ဖို့တော့လိုပါသေးတယ်နော်။ဒါမင်းကြီးရဲ့ပါရမီလည်းလိုပါတယ်။အဲ့ဒီချက်တွေပြည့်စုံမှတရားရနိုင်မှာ။ဒါကြောင့်တရားထိုင်ဆိုတဲ့နေရာမှာယောဂီတို့အဲ့လိုတမင်လင်ခေါ်ပြီးတော့ထိုင်တာလဲတရားရှုတာပါပဲ။တရားရှုတယ်လို့ပြောမှာ။တရားထိုင်တယ်ဆိုတော့ဟောရတာအစားတရားရှုပွားတဲ့တရားရှင်းတယ်ပေါ့။ဒါကြောင့်ဘုရားရှင်မှာနိုင်ဝတ္တနာကြီးထိုင်တာဒီလည်းပဲတရားရှင်းတာတရားရှုပွားတာပါပဲ။ဤတရားပါရမတရားဒိဋ္ဌိတုံတရားကိုစိုက်ပြီးတော့နာယူတာဒီလည်းပဲတရားရှုပွားတာတရားရှင်းတာပါပဲ။တခါတရားသိတဲ့ပုဂ္ဂိုလ်တမမသိတာမသိတာမေးမြန်းဆွေးနွေးခြင်းဟာလည်းပဲတရားရှင်းတာပါပဲ။မေးမြန်းဆွေးနွေးရင်းနဲ့ရဟန္တာဖြစ်တဲ့ပုဂ္ဂိုလ်များအကြောင်းဘယ်တော်ကြီးမဟုတ်ပြီးခဲ့ပါပြီ။ဒါနာကြင်းရင်းနဲ့ကြားတဲ့အကြောင်းလည်းပဲဦးဇင်းတော်ဟောခဲ့ပါလား။ဒီတော့ဦးဇင်းယောဂီတို့အနေနဲ့ဟောဟာတာတစ်ခုဒါအစ်တပြောင်းကြပေါ့။တရားထိုင်အစားတရားရှုတယ်လို့ပြောမှာ။တရားထိုင်အစားဘယ်လိုပြောမလဲ။အေးဒါဆိုရင်ထိုင်ရင်လည်းရှု၊ရရင်လည်းရှု၊သွားရင်လည်းရှု၊လျှောက်ရင်လည်းရှု၊ဈေးရောင်လည်းရှု၊ဈေးဝယ်ရင်လည်းရှု၊ခမင်းဆိုင်လည်းရှုပြီးတော့ဗျာ။တရားရှုတဲ့ပြင်မှန်တော်များကကိုယ့်အတွက်မျက်နှာပုံရံရဖို့နင်းနေတော့တာမှတ်လိုက်ပြီးတော့။အဲဒါဆိုယောဂီတို့ရုပ်တက်ရှိပါပြီဆိုတော့ဒါဆိုယောဂီတို့ခန္ဓာဖွဲ့ကြစို့ပါလို့ကြ။ခန္ဓာဖွဲ့ပါဗျာ။အဲဒါလည်းနည်းနည်းကြည့်လိုက်ခန္ဓာ၅ပါး။တဲ့အဲဒီမဲ့ကခန္ဓာနည်းနည်းစပြီးလိုက်ဆိုလိုက်ကြ။ရူပခန္ဓာဝေဒနာခန္ဓာဗิญญေခန္ဓာသင်္ခါရခန္ဓာဝิญญาณေခန္ဓာရူပခန္ဓာဝေဒနာခန္ဓာဗิญญေခန္ဓာသင်္ခါရခန္ဓာဝิญญาณေခန္ဓာဆိုလက်သုံးက
သက္ကန္တာသက္ကန္တာသက္ကန္တာသက္ကန္တာသက္ကန္တာသက္ကန္တာသက္ကန္တာသက္ကန္တာသက္ကန္တာသက္ကန္တာသက္ကန္တာသက္ကန္တာသက္ကန္တာသက္ကန္တာသက္ကန္တာသက္ကန္တာသက္ကန္တာသက္ကန္တာသက္ကန္တာ
သက္ကန္တာသက္ကန္တာသက္ကန္
တာသက္ကန္တာသက
္ကန္တာသက္ကန္တာသက္ကန္တာသက္ကန္တာသက္ကန္တာသက္ကန္တာသက္ကန္တာခန္ဓာတရားရဲ့အတိတ်တွေစပြောအောင်။ဘာလို့လို့ခန္ဓာလို့ခေါ်တယ်လဲ။ဒါလည်းစပြောမယ်။အဲ့ဒီခန္ဓာဆိုတာခန္ဓာတရားကလာတာ။ခန္ဓာတရားဒီအစုအပေါင်းနဲ့ဒါကိုခေါ်တယ်။ခန္ဓာတရားဒီဘာခေါ်လဲ
။အစုအပေါင်းပါဗျာ။
အစုအပေါင်းကိုခေါ်တယ်။ဒါတော့အကြည့်ရောအဖြစ်ရုပ်၁၁မျိုးပေါင်းထားတာရူပခန္ဓာ။ဝေဒနာ၁၁မျိုးပေါင်းထားတာဝေဒနာခန္ဓာ။ပညာ၁၁မျိုးပေါင်းထားတာပညာခန္ဓာသင်္ခါရ၁၁မျိုးပေါင်းထားတာသင်္ခါရခန္ဓာဝิญဉာဏ်လို့ခေါ်တဲ့စိတ်မျိုးစား၁၁မျိုးပေါင်းထားတာဝิญဉာဏ်နဲ့ခန္ဓာလို့အချင်းချင်းသိထားအခုအကျေချက်မယ်ရုပ်တရားကိုအကျေချက်ပြရင်ကျန်တဲ့၄ပါးလည်းခုတော့အကျေချက်ပြီပေါ့အဲ့ဒီ၁၁မျိုးအကျေကိုအနတ္တလက္ခဏာတုံးမှာဗုဒ္ဓကိုယ်တိုင်ဟောကြားထားတာမှာပါတယ်အတိဒါနာဂရပိစုပန္နအိဇဒံဝဘေဒါဝဩလာတိကံဝသုခုမံဝဟိနံဝပရိဒံဝရန်သူတွေတန်တိကေဝါ၁၁မျိုးအဲ့တော့ယူဘခန္ဓာရဲ့ရုပ်၁၁မျိုးအမျိုးအစားပေါ့အရေးတွက်မဟုတ်ဘူးဘာလဲဆိုလို့ရှိရင်လည်းယူဘခန္ဓာရဲ့အတိတ်ယုတ်ပိစုပန်ယုတ်အနာဂတ်ယုတ်သုံးမျိုးရပါအိစတလို့ခေါ်တဲ့အတွင်းယုတ်ဘေဒလို့ခေါ်တဲ့အပြင်ယုတ်ဒီလိုသိထားပါဩလာရိကလို့ခေါ်တဲ့ကျန်တန်သောယုတ်သုခမလို့ခေါ်တဲ့နုညံ့သောယုတ်ဟီနလို့ခေါ်တဲ့ယုံညံ့သောယုတ်အာဟုတုကြောင့်ဖြစ်တဲ့ယုတ်ကိုဟီနယုတ်လို့မှတ်ပါအပေပုံသားတွေဟာအာဟုတုကြောင့်ဖြစ်တဲ့ဒါမျိုးသူ့ယုတ်တွေဟာဟီနယုတ်ယုံညံ့တဲ့ယုတ်လူဘဝလူဘလူဘုံနဲ့ဘုံမြတ်ဘုံကတော့ဒါပဏိတမြတ်သောယုတ်လို့ခေါ်တယ်သို့တော့ဒီလူတွေကလည်းပဲလောဘဒေါသမောဟတွေဖြစ်ပြီးဆိုရင်အဲ့ဒီချင်းကဒါဟီနယုံညံ့တဲ့ယုတ်ပဲနောက်ပဏိတမြင့်မြတ်သောယုတ်ဒူရာဝေသောယုတ်အာဒနာတို့မတန်တိကေနီးသောယုတ်လို့ဟောပြုံမျိုးစံဘလောက
်71မျိုးပါဗျ
ာ71မျိုးအဲ့ဒီ71မျိုးပေါင်းတာကိုယူဘခန္ဓာဒုနည်း၎င်းရဲ့ပေါ်ဝေဒနာတွေနဲ့အဲ့ဒီတိုင်းပဲသွားပေါ့အတိတ်ဝေဒနာအနာဂတ်ဝေဒနာပိစုပန်ဝေဒနာအတွင်းဝေဒနာအပြင်ဝေဒနာကျန်တဲ့ဝေဒနာနုညံ့တဲ့ဝေဒနာယုံညံ့တဲ့ဝေဒနာမြင့်မြတ်တဲ့ဝေဒနာဝေသောဝေဒနာနီးသောဝေဒနာအဲ့လိုဝေဒနာ71မျိုးပေါင်းတာကိုဘာခန္ဓာဝေဒနာခန္ဓာဒုနည်း၎င်းဆက်သွားပြီတော့ဒါကခန္ဓာကိုအသေးစိတ်ရှင်းလိုက်ပါတယ်။ညာတော်ယောဂီတို့ဦးဇင်းကကိုချင်းစာပေးသားပါ။ဦးဇင်းကလည်းတရားရကြတော့လေယောဂီနှစ်ပေါင်းတော်တော်ကြာပါတယ်။ ဒီဦးတန်းစောက်တန်းမှာလည်းရေးပြတာမတားဘူးဦးစဉ်အမတရားဟောတရားဟောသိလူချင်းရှာတာဒါပဲနဲ့လို့တရားရမှာတော့ရှာတယ်ငါထားလောင်တယ်ပဲအကောင်းဓာတ်တွေဘာတွေရှောက်မြင်ပြီးတော့ဒါကွယ်လွန်သွားကြရတယ်ဒါကြောင့်ဦးစဉ်ကမင်းညာပုံနဲ့ရရင်လည်းတရားရတဲ့တရားတော်မှာများငားမှာကဲတော့ရေးတယ်မနစ်အောင်ငါယဟန်မယ်ဒီလောက်ပဲရှိတယ်ဆိုဦးစဉ်သာကြရန်တော်ဆိုမပြီးလိုက်ပါဘူးအဲ့မှာရေးခင်းလိုက်ပြီတော့နားပြီးတော့ဝိပဿနာကိုဆက်တိုက်လက်ခဲ့တာအခုချိန်ထိပါပဲဒါကြောင့်ဒကာဓမ္မတို့ဟာဒါဝိပဿနာကိုချင်းနနာရတဲ့နည်းများကိုပြန်လည်ပြီးတော့ဝေငါခြင်းဖြစ်ပါအဲ့ဒီနည်းမှာတတိယတော့ပြောလိုက်ချင်တာကဝိပဿနာဟာရုပ်တဲ့ငကူတွေကလူတွေကစိတ်ဝင်စားတဲ့ကြားထဲမှာဝိပဿနာအာမထုတ်ရဲစေတဲ့ဓမ္မန္တရဲ့စကားတစ်ခုဒီနေ့ရှင်းပြခဲ့မယ်အဲ့ဒီဓမ္မတွေတရားကိုတမ်းမြစ်တဲ့အန္တရာယ်စကားကဘာလဲဆိုတော့တရားထိုင်ယူတယ်ဘာစကားလဲ
တရားထိုင်ယူတယ်ပါလား
အဲ့စကားကြီးကိုရှင်းပြခိုင်မယ်အဲ့ဒါအင်မတန်မှားတဲ့စကားရုပ်ကြီးတရားထိုင်လေဝိပဿနာပြည့်စစ်တရားမှာမယူတဲ့အပြင်ယူပါပြောက်တယ်အမှတ်ထားဒါဆိုရင်ယူရင်ယူတာတရားမစစ်လို့မှတ်လိုက်တာဝိပဿနာမဟုတ်လို့တမထားပဲရောက်သွားရင်အထိတ်ကမရှိယူတတ်ပါတယ်ဝိပဿနာအစိမ့်မှန်သည်အယူတောင်ပြောက်တယ်တာဒကတွေအများကြီးပဲမဘာသာကြည့်လိုက်မဘာသာကိုယ်တော်ဆက်လာနေတာလင်းရမွေခိုင်းလို့သေးဒါဟောလာဒါတယောက်ကစွန်ကြည့်လို့သေးဒါတယောက်ကရေနစ်လို့သေးအိမ်မရောက်တော့မြေကလေးလှုပ်ပြီးတော့အမေပြေးတဲ့အကိုလေးဟာညီလေးသူ့မောင်နေအကုန်လုံးကကြိုက်ပြီးလို့သေးဟောနှလုံးသွေးပြက်ပြီးတော့ယူမသွားဘူ
းယူသွားပါဗျာ
ဟိုးထမင်းကြီးတော့မကတ်ဘူးကိုလုံးဒီနေယူသွားလိုက်တာနာဖရတရားဝဲဝင်နိုင်တဲ့ဒီစဉ်တရားဆုံးမှာသောတာပန်ဒီပါတိပါ
သောတာပန်ဒီွားပါဗျာ
ဒီသာတခါတော့ယောဂီတို့တရားထိုင်လို့ယူရတာဟုတ်ပါမလား
ဟုတ်ပါဗျာဒ
ီတရားဥပဒနာတဲ့ယောဂီကအယူကိုပြောင်းသွားတာဒါကြောင့်ယူရတယ်လို့ပြောမှာဦးတန်လေ့လာထားပါလေဒီလိုယောဂီတို့ယူရဆိုတာဒီလိုပြတရားထိုင်ယူရဆိုတဲ့စကားဟာဘယ်အစဖြစ်လဲဆိုရင်အရင်တုန်းကမြန်မာပြည်ဟာဝိပဿနာမထွန်းကားဘူးမထွန်းကားတော့လူတွေများတော့အဖြစ်ဒီတော်ထက်ပြီးဆိုရင်စိတ်ပရိကြီးသွားတာဂုံတော်တွေစိတ်တာအတ္တမထခေါ်တယ်ပေါ့ဂုံတော်တွေအဲ့ဒါသူတို့ခရီးမှာတရားပဲမညာဘုံညာရာရောက်ပဲတည်တယ်ဒီလိုလက်ခွေလုံးဝင်နေမှတာဒါတရားပဲသွားကြအောင်အဲ့ဒါတော်တွေသွားထွက်ကြလုံကြအဲ့ဒါတမာတိတွေဒီလိုလည်းပဲတိုင်လည်းတက်လာပေါ့တမာတိတလာဒီကမှာဒီလိုကအဲ့ဒီတမာတိကအတုံးနဲ့မချတတ်ဘူးဆိုကြတရားထိုင်နေသူ့ဘာသူစိတ်ကူးတယ်ပေါ့သူ့တမာတိကတက်နေတာသူမသိဘူးအခုချိန်များငါမကောင်းဆိုးပါကြီးကနောက်ကနေပြီးတော့ကောင်းများလာကြရင်တော့ကြောက်စရာကြီးပဲလို့စိတ်ကကြွေးပြီးတော့စိတ်ကလှုပ်လိုက်တယ်သူစိတ်ကအဲ့တော့အရင်တော့ကတမာရီမရှိနေပြေးစားမလို့တမာရီအားကြီးတော့ကြတော့သူလည်းအဲ့လိုစိတ်ကဖန်တီးရောသူ့ရဲ့တမာရီကသူ့မြင်ရင်းနဲ့မကောင်းစွာကြီးဖန်တီးပြတယ်သူ့ဘက်ကလက်နဲ့ယူသွားအတမထာမလေးယူတာဝိပဿနာကလုံးဝမယူဘူးအယူကိုပြောက်တယ်နောက်တစ်ခုကတော့တရားမရစေခြင်းသောငနဲ့ရဲ့အနှောက်အယှက်တွေကလာရောက်ပြီးတော့နှောက်ယှက်တော့ကြောင်လည်းပဲဒီလိုစိတ်နှောက်သွားတာရှိပါလားတမထာတမာရီပဲများပါလားဘုရားဝိပဿနာမှာရုပ်နဲ့အဲ့လိုမရှိဘူးအယူကိုပြောက်သွားတာဒါကြောင့်နောက်တစ်ခုကတမထယောဂညာပင်မနေဘုရားပြောခဲ့ပါပြီတမထသည်အရင်များတယ်အမျက်နည်းတယ်ဝိပဿနာသည်အရင်နည်းတယ်အမျက်များတယ်တမထကဘာလို့အမျက်အရင်များတယ်လဲတောတောင်နဲ့တွားမှာသားများတွေစွန့်မှာအတန်တို့တုတ်ဆိတ်နေမှာအဲ့တမထထိုင်လို့ရတာလူသားနဲ့နှလုံးမရဘူးအတန်ညက်နိုင်ဒီတမထထိုင်လို့မရဘူးအဲ့တော့ယောဂီတို့ကဝိပဿနာကိုတမထနဲ့ရောသွားရောအဲ့တော့တရားထိုင်ဖို့ဆိုလို့ရင်ဟာအတန်လေးကဆူးလို့လူလေးကလည်းဘယ်လိုရှိမလဲဆိုသွားရောအဲ့ဒါတမထောက်ပြောနေတာဝိပဿနာဆိုတာအာယံကိုရှောင်ပြေးစရာမလိုဘူးလို့၆ညမြောက်ပါဦးစဉ်အမျိုးသမီးတရားကိုစိုက်ကျင်းနေတရားရှိပြီးတော့ရဟန္တာဖြစ်တဲ့ဧဝမစီတပါးကြောင့်ဟောခဲ့ပါပြီဒါကြောင့်ဝိပဿနာဆိုတာကအာယံကိုရှောင်ပြေးစရာမလိုဒဲ့တိုးလာပြီးတော့ရှိပလားဒါကြောင့်တတိပဒံပါဠိတော်မှာလည်းပဲຍາກະຕ້ອງຜິດຜິດໄປຢູ່ເນາະຜິດບາລະອ້າຍຜິດຊິໄລຕາລະກາເສດັນຕາລະກາເສດັນດີປະການນາດີຍາກະເສດຜິດຍາກະເສດຜິດມັນຕິໄລຄາລະດຽວແກຍົກດີໂຕວິປະຕະນາດຽວຊິວ່າລະເຄຍຍິນລະເ
ຄຍຍິນວ່າ
ປິນມັນລະ
ເປັນມັນວ່
າປິນມັນຍົກດີໂຕຄູ່ອິມານນີ້ບໍ່ຍັງໄດ້ນະດຽວຍາດອນາຜິດແດ່ດາຕະມີດີຈາຊື່ຈາບໍ່ຜິດວ່າຜິດໄລຊັ້ນມາຜິດໄປດໍຕິໄລເນາະຜິດໄປດໍຕິໄລຕາດອນາເສດັນသာဒေါသစိတ်ဉာဏ်ဤပါဒနာဤဘုရားကနိဗ္ဗာန်ပြီးတာအဲ့ဒေါသဖြစ်ဒေါသဉာဏ်တိလိုက်အဲ့ဒါတရားဖြစ်သွားတာတိလိုက်တာနဲ့အဲ့ဒေါသပြက်သွားတယ်လေစိတ်ဉာဏ်ဥပဒနာဖြစ်သွားတယ်ဒါကြောင့်ဘုရားတို့သောသောက တရားထိုင်ယူတယ်ဆိုတာမှတ်ထားသမထသမားတွေပြောတာဝိပဿနာမဟုတ်ဘူးဝိပဿနာအစမှန်သည်ချမ်းလဲချမ်းသာတယ်ရှုစဲမှလည်းချမ်းသာတယ်တရားရတယ်လည်းချမ်းသာတယ်ချမ်းသာတယ်ဆိုတာဟာသိလေသာကင်းတာချမ်းသာတယ်ဆိုတာမှဖြစ်တယ
်ဒီလေသာကင်းတာပါ
သိလေသာကင်းတာဥပမာဒီလူတယောက်ကိုတွေ့တယ်အဲ့လူဟာကိုယ့်ရဲ့အကျိုးစီးပွားတွေဆောင်ရွက်ခဲ့တယ်တုံးဖို့ဆုံးမလှပါမြင့်တက်တဲ့လောဘဖြစ်တယ်ဆုံးမလှပါရင်လူတို့မြင်နေပြည့်ညက်ကိုမြင်နေရင်အယုံရှိုးတယ်ကြောက်ဆိုင်ဆိုရင်မနစ်သက်တဲ့ဒေါသဖြစ်မယ်ကိုယ်ကျိုးစီးပွားဖြစ်တဲ့ပုဂ္ဂိုလ်ဆိုင်နဲ့ဒေါသဖြစ်မယ်အဲ့ဒီအချိန်မှာဝိပဿနာဝင်ပြီးဩအစင်းရုပ်ပဲဖြစ်ပြီးတော့ပြဲမြင်သေးတယ်လည်းဖြစ်ပြီးတော့ပြဲလို့သူလက္ခဏာယောဂီတို့အဲ့လိုသိလိုက်တာနဲ့ပရမအစင်းရုပ်ပေါ်ကိုဝိပဿနာဉာဏ်ရောက်သွားတာနဲ့မဂ်ဉာဏ်အပွားဉာဏ်ရောက်သွားတာနဲ့လူဆိုတဲ့ပြည့်နေကြီးပြောင်းမသွားဘူးလား
ရောက်သွားပါဗျာ
အေးမှတ်ထားလောဘဒေါသမောဟမာနအစရှိသောကိလေသာတရားတွေဟာပြည့်ညက်ကိုမိဖြစ်တာ။ဘာမိဖြစ်တာ
။ပြည့်ညက်မိဖြစ်ပါရဲ့ဗျာ
။အဲ့တော့ယောဂီတို့ဒီအဲ့ဒီပြည့်ညက်ကိုဖျောက်ပြီးတော့ပရမတ်ပေါ်ရောက်တယ်မဟုတ်ပြည့်ညက်ရောက်တယ်နဲ့ပြည့်ညက်ကိုမိဖြစ်တဲ့လောဘဒေါသမောဟကလာနိုင်သေးလား
။လာနိုင်တော့ပါ
ဘူး။ဒါကြောင့်ဝိပဿနာတရားဆိုတာတစ်ချက်ရှုတစ်ချက်ကိလေသာသေးလို့ဘုရားတင်ပြခဲ့ပါပြီ။ယောဂီများကခုနှစ်ခုနေတိုင်းသာသင်သွားပေးပါလိမ့်မယ်။ဒါဆိုတော့ကြတဲ့ခန္ဓာကိုပရမတ်ဆုံးရေဘက်ခန္ဓာတဲ့။အဲ့ဒါယူဘခန္ဓာဟာသဘောတရားကအစလေးလေးကြည့်တာဖောက်ပြန်တတ်သောသဘောတရားယူဘခန္ဓာဘာသဘောတရား
ဖောက်ပြန်တတ်သောသဘောတရားပါဗျာ
ရုပ်လိုပြန်တာဟာဒါအလွယ်ပြန်တာဒါကြောင့်ရုပ်ကရုပ်လိုပြန်ဦးတဲ့အိဗံပြည့်စုံရုပ်ပတိတိရူပံဆိုတဲ့မာလိအရာဖောက်ပြန်တတ်သောသဘောတရားဆိုမှအိဗံပြည့်စုံဒါကြောင့်ယူဘခန္ဓာယုတ်တရားဆိုပြီးဖောက်ပြန်တတ်သောသဘောတရားအစူးဒီလိုမှတ်တာဖောက်ပြန်တဲ့သဘောတရားကြီးစုနေတာပေါ့အဲ့ဒီယုတ်က27ပါးဥမာပြီးတော့ယူဘခန္ဓာဒီဘာနဲ့တူတဲ့တို့ရေမြုပ်နဲ့တူတယ်ဘာနဲ့တူ
ရေမြုပ်နဲ့တူပါဗျာ
ရေမြုပ်နဲ့တူတယ်ဟောယုတ်ရတို့တို့ခုပင်လယ်နဲ့နေရလဲပြောလို့လဲပါတယ်ပင်လယ်ထဲမှာရေမြုပ်တွေမတွေ့ဘူးလား
တွေ့ပါဗျာ
အဝေးကလမ်းကြီးဟိုအခိုင်ကြီးပဲအတုံးကြီးပဲပေါ့အကြီးကြီးပေါ့ထင်ရတယ်ပေါ့အခိုင်မိုင်းထင်ရတယ်ပေါ့အနားသွားပြီးတော့ခြေကြည့်လိုက်စမ်းအနှစ်သာတွေ့ရလား
ကျေပါဗျာ
ချက်ချင်းပြဒီတိုင်းနဲ့ခြေသားချက်သမီးတို့မြင်းတို့တွေအတုံးကြီးအလုံးကြီးအခဲကြီးလို့အနေသားလို့ခင်ဗျရုပ်တရားဟာတဲ့ပရမတ်နဲ့စစ်ကြည့်လိုက်တော့ဘာအနေသားမှမရှိတော့ဘူးကဲယူပတ်ခန္ဓာနဲ့စစ်ကြည့်လိုက်စမ်းအဲပထဝီဓာတ်နဲ့စစ်ကြည့်လိုက်စမ်းဒီရုပ်တရားတွေကံယုတ်လို့ပထဝီဓာတ်ဆိုလို့ရှိရင်မာတဲ့သဘောနဲ့ပြောတဲ့သဘောပထဝီဓာတ်ဟာဘာသဘော
မာတဲ့သဘောနဲ့ပြောတဲ့သဘောပါဗျာ
အလုံးစုံခဲမြင်ရှိသလား
ရှိပါဗျာ
အရေးဖက်မြင်ရှိသလား
ရှိပါဗျာ
အမုံမွားမြင်ရှိသလား
ရှိပါဗျာ
ဟောဘာသဘောတဲ့လို့မာတဲ့သဘော
နဲ့ဆိုတဲ့သဘောပါဗျာအ
ဲ့ဒီယောဂီတို့ရဲ့ယုတ်တရားယုတ်ခင်ခန္ဓာကိုကံကြည့်လို့ရှိရင်အယိုးလိုနေရာတွေကံပြီးတော့မာတဲ့သဘောလေးတွေ့အသားနဲ့ကံပြီးတော့ပြုတ်တဲ့သဘောလေးတွေ့အဲ့ဒီဟာလေးကပထဝီဓာတ်ပဲမာနေတာလေးနဲ့ပြုတ်နေတာလေးပဲသဘောတရားလေးပဲအဲ့တော့ကံပြီးတဲ့အယိုးဆိုတာလေးပြင်းညက်ကံကြီးရဲ့အသားဆိုတာလေပြင်းဉဏ်မာတဲ့သဘောနဲ့ပြောတဲ့သဘောလေးကပရမတ်ပထဝီဓာတ်ဆိုတဲ့ယောဂီတို့ယုတ်တရားမှာအတုံးအလုံးအခဲအရေးပဲအမုံအမွားရှိသလား
ရှိပါဗျာ
ဒီမရှိဘူးတဲ့ဒါကြောင့်ရှင်းသားတို့ယူဘခန္ဓာယုတ်တရားဆိုတာလေပဲသဘောတရားလေးတဲ့ရေညွတ်ဟာအနေသားဆွေးယူနေတာဘာမှမရှိတဲ့သူဟောယူဘခန္ဓာယုတ်တရားဟာလေမင်းတို့ငါတို့ဆွေးကြရဘာမှမရှိဘူးသဘောတရားလေးညီတော်ယောဂီတို့တို့ဒီလိုမသိတော့ငါယုတ်ကြီးဟာငါယုတ်ကြီးငါစားဖို့ငါတဝါဖို့ငါဝေးရဖို့နဲ့အဲ့ဒီဒီယုတ်ကြီးကိုအကြောင်းပြုပြီးတော့လောဘဒေါသမောဟတွေဖြစ်လိုက်ရတာအားကြီးမရဘူးတချို့ယောဂီတို့ဒီတရားတဏှာလေးကိုနားယုံမရဘူးလေအလုပ်တွေများလိုက်ကြတာမအားဘူးခင်ဗျာပြောချင်တဲ့ယောဂီတို့ဘယ်ချိန်အားမလို့သေမှအားတယ်ဘယ်ချိန်အားတော့
သေမှအား
ကဲသေတော့ကြမအားချင်လို့ရသေးလား
ရပါပါဗျာ
အဲ့ဒီယောဂီတို့စီးပွားဆိုတာကတက်တလုံးကြားမှာဗျာဘယ်တော့မှမပြီးဘူးအဲ့ထင်တဲ့တရားရအောင်ယူကြဟုတ်လားရအောင်ယူကြဗျာစေတနာအပြည့်နဲ့ပြည့်နေပါတယ်ဒီတော့ဒါကယူဘခန္ဓာဒါကြောင့်ယောဂီတို့ခန္ဓာကိုယ်မှာဖောက်ပြန်တာတည်တည်ယူဘခန္ဓာလို့မှတ်ပါအရင်တော့ဒီခန္ဓာကြီးဖောက်ပြန်ရင်ငါဖောက်ပြန်တယ်သူဖောက်ပြန်တယ်ဒါကြောင့်ဒီမှာဖောက်ပြန်တယ်ပုဂ္ဂိုလ်တွေကဖောက်ပြန်တယ်လို့အထင်မြင်နေမှားတယ်အခုတော့ယောဂီတို့သိပါပြီဟောဒီယုတ်တရားကြီးမှာဖောက်ပြန်တယ်မြတ်ငါတို့ကကြောက်ကြမင်းမှာပုဂ္ဂိုလ်တွေကဖောက်ပြန်တာလားယူဘခန္ဓာကဖောက်ပြန်တယ်
ပြ
န်လာပါဗျာအဲ့ဒါဒီချာဆုံးဆုံးမြတ်ထားလာတယ်ဩယုတ်တရားကပေါက်ပြန်တဲ့အလုပ်ပဲသူ့လို့သူလုပ်တာပဲလို့တိထား ဟောဒုတိယနောက်ကဝေဒနေခန္ဓာပါခန္ဓာလေ
ဝေဒနေခန္ဓာပါဗျာ
ဝေဒနေခန္ဓာခံစားခြင်းသဘောတရားပါတယ်ခံ
စားခြင်းသဘောတရားပါဗျာ
အဆင်းအရတာကိုခံစားတယ်အတန်းအရတာကိုခံစားတယ်အနဲ့အရတာကိုခံစားတယ်အရတာရဲ့အရတာကိုခံစားတယ်အတိတ်ရဲ့အရတာကိုခံစားတယ်အတွေးအာယုံအရတာကိုခံစားတယ်အဲ့လိုခံစားတာဟာဝေဒနေခန္ဓာပါခံစားတာဘယ်သူ
ဝေ
ဒနေခန္ဓာပါဝေဒနာစိတ်တည်းလို့ဖွဲ့ရတယ်။သူကဘာနဲ့တူတယ်တော့ရေပွက်နဲ့တူတယ်။ဘာနဲ့တူ
။ရေပွက်နဲ့တူပါဗျာ။
ကဲဗျာအခုပင်လေတဲ့မိုးရွာတယ်ပေါ့။မိုးရေတပေါက်ကြရေပွက်တစ်ခုမထအောင်လား။မ
ထပါဘူးဗျာ။
နောက်တစ်ပေါက်ကြနောက်တစ်ပေါက်မထအောင်လား။မ
ထပါဘူး
ဗျာ။ကဲယောဂီတို့ရေပွက်ပွက်တဲ့ခြင်းညာကြားရလား
။ကြားပါဗျာ။
မကြားဘူး။အခုပြေအခုပြေအခုပြေအခုပြေပဲမိုးရွာဆက်ရရွာနေတာကို။ဒီတိုင်းမှာပဲတဲ့မင်းတို့တပည့်အနှံ့အတန်အဆင်းအတန်အနှံ့ရတာအတုဒီအကုန်ပေါ့ဗျာဒီအာယုန်ကြီးခံစားတဲ့အခါမှာမင်းတို့ဒီဝိညာဉ်တွေကဆိုကြပါလို့ဒီဝိညာဉ်တဏှာကြီးကြည့်တယ်ဗောခန္ဓာကြီးကအကံပုထုရှင်ကငါတဏှာကြီးဟိဤဝိအဆင်းအာယုန်ရတာငါခံစားရတာအာဏပုထုရှင်အကံပုထုရှင်အမြင်ပါတဲ့တကယ်တော့ဝိညာဉ်ခန္ဓာမင်းတို့တဏှာကြီးမပြောနဲ့တစ္ဆကံတော့ခံစားလို့မရဘူးအဲ့တစ္ဆကံတွင်းမှာပဲခံစားတဲ့ဝိညာဉ်ခန္ဓာပေါင်းဟာကလေးတသိန်းပြက်သွားတယ်ဘယ်လောက်ပြက်လဲကလေးတသိန်းပြက
်သွား
ပါဗျာမြဲရလားယောဂီမြဲပ
ါဗျာ
မမြဲဘူးတော့ခံစားတာငါဟုတ်တယ်လား ဟုတ်ပါဗျာဝိရဏခန္ဓာခံစားတာဘယ်သူခံစားတာ
ဝိရဏခန္ဓာခံစားတာပါဗျာ
တော့ဒီကခင်ဗျားတရားစမ်းတာယောဂီတို့တပတ်ပေါင်းရောက်နေချက်ချင်းကြီးတာနည်းသွားတာယောဂတော်တာတွေဆိုကြတော့ဗျာအရင်တော့ကပေါ့အဆင်းကိုပဲကြည့်ကြည့်အတန်ကိုပဲနားထောင်နားထောင်အနံ့ပဲရှိသူအစားပဲစားစားအာမေနာငါနာထောင်းတာငါနန်းနာငါစားတာငါထိတာပေါ့အဲ့တော့လောဘတားကြီးတယ်ကဲအခုယောဂီတို့ဒီအခုဒီချိန်ရောက်တာနဲ့ယောဂီတို့တိရပြောင်းသွားပြီကဲမြင်နာယောဂီတို့မြင်နေရတာပေါ့တီဝီကြည့်တယ်ပေါ့အဲ့မြင်နေရတာကိုငါခံစားတာလားဝေဒနာခန္ဓာခံစားတာ
ဝေဒနာခန္ဓာခံစားတာပါဗျာ
ယောဂီမကြီးငါဆိုတာရှိကိုမရှိနောက်ဒိဋ္ဌိခွာခံကြတာအခြေဖြစ်တယ်နော်တက္ကရာတို့မှလည်းဆယ်ဦးနဲ့အသေးသေးခွာပြပါဒါရေးကြည့်ပါနော်တော်တာမြည်တယ်ဆိုတာအဲ့ဒီတိကွာသွားတာပါဒါဆိုရင်ယောဂီတို့ဒီအရှင်းကိုမြင်ပြီးတော့ခံစားတယ်ငါခံစားတာလားဝေဒနာခန္ဓာခံစားတာ
ဝေဒနာခန္ဓာခံစားတာပါဗျ
ာအတန်အနတ်အရတာအတွေ့အထိအတွေ့အာယုံအဲ့ဒီရတာခံစားတာကငါလားဝေဒနာခန္ဓာ
ဝေဒနာခန္ဓာပါဗျာ
ဟုတ်ဝေဒနာခန္ဓာခံစားတာငါမဟုတ်ပါလားအဲ့ဒါလို့တိတာနဲ့ယောဂီတို့လောဘတွေကားနေသွားတယ်ယောဂီတို့စဉ်းစားကြည့်အရင်နဲ့ဆိုင်လေအများကြီးနေသွားတယ်ဩငါတို့ကြည်စမ်းမြင်တာကြားတာနာနာစားတာထူတာတွေးကြံတာကိုငါခံရတယ်မလားဘယ်ဟုတ်လို့တော့ဝေဒနာခန္ဓာလေးကခံရတဲ့သဘောသူ့လို့သူ့လို့ပြီးတော့သူ့ဘာသူဖြစ်သူ့ဘာသူပြတ်သွားတာပဲငါတို့တွေကဒေးရနေပြီးတော့ဩအထင်မှားတာပဲယုံနားလည်လာတယ်အဲ့တော့ဒါနဲ့ပတ်သက်ပြီးတော့ဒီမှာနိုင်မရှိဘူးသူပြောလာတယ်အဲ့ဒီခန္ဓာ၅ပါးကိုပေါ့ဗျာဒီဦးဇနုတို့ညာနဲ့ပတ်သက်ပြောအောင်ပဲကိုယ်နေစတာပြောလိုက်တယ်လေမိခင်ဝမ်းထဲမှာတတိတိတဲကငင်းမပါတဲ့ပုဂ္ဂိုလ်ကိုတွိဟိပုဂ္ဂိုလ်တဲ့ပါတယ်လေတ
ွိဟိပုဂ္ဂိုလ်ပါဗျာ
တွိဟိပုဂ္ဂိုလ်တဲ့ငင်းမလို့ဆိုဖိတ်နှပါပဲပါတယ်တဲ့အာလောဘမလို့ခြင်းနဲ့အာလောဘဟိတ်ဒါကြောင့်သူကဒါနကပြုတယ်ဒါနပြုအာဒေါနဒါဟာမေတ္တာတဲ့ဒါကြောင့်သူကမေတ္တာလည်းရှိပါတယ်သို့တော့အာမောဟကျင့်ကြောင်းပါဒါကြောင့်သူဒီတရားမရတရားနဲ့စိတ်ဝင်စားဘူးသို့တော့ယောဂီတို့အဲ့ဒီတွိဟိပုဂ္ဂိုလ်ဟာဟာဒီမိုင်းနဲ့ပုံနဲ့ရမှာတတရားပရမတရားသစ္စာတရားတာစိတ်ဝင်စားတာဗျာလောကီကြီးပွားကြီးပွားကြတော့သူကဘွဲ့တောင်ရသေးအံ့ဩစရာကြီးနားထားတာဦးဇင်းဒီပြီးခဲ့တဲ့နေ့ကဦးဇင်းမေတော်ကြီးချီဦးဇင်းကစာရေးတဲ့အခါအမြဲတမ်းတရားလေးတွေရေးတယ်မေတော်ကြီးက82မိနစ်ရှိပြီဟန်လေးမှာမေတော်ကြီးလို့ဦးဇင်းကရေးလိုက်တယ်ဟာဒီခန္ဓာ၅ပါးဟာတောဖဲ၅កောင်နဲ့တူတယ်ဘာနဲ့တူ
တ
ော်တယ်တော့ကြာပြီပါဗျာ။ဥမာပေးမယ်မေတော်ကြီးလို့တော်တယ်မှာလို့တော်သားတယောက်သွားတော့တော်ပဲတွေတွေ့အများကြီးပေါ့ဗျာ။တွေ့တော့ तू อ่ะတော်ပဲတွေကိုအဲ့ဒီတော်သားကဘဲရင်တွေမြို့ပဲတွေတန်းချင်းရှိတဲ့ဘဲတွေထင်းနေတာ तू อ่ะ။ဒါတော့ဘယ်သူမှပိုင်ခြင်းမရှိဘူး။ तू ပါ तू လာပြီးတော့ရေကန်းနဲ့လာပြောကြပဲ तू ပြန်နေ तू မသိဘူး။တဘောတွေကြားလို့ဟာဘဲတွေအများကြီးပဲငါပိုင်ရင်ကောင်းမှာပဲ။အဲ့ဒီမှာတင်တခါလေလူလေမျိုးသားတယောက်ကဒီတောသားလူအမှန်ပြီးတော့ဟာဒီကောင်ဘဲတွေအားကြံ့တယ် အာလင်းရောက်မှာပေါ့သူခါလေးသွားပြီးတော့အာမိုးတွေခင်ဗျအဲ့ဘဲတွေဈေးဘောင်းနဲ့ရောက်နေတဲ့ယူမယ်ယူမယ်ဟာယူမယ်ဗျာအာတကောင်30တာပြီးပါတော့ဗျာပေါ့ဒါအာခါလေးကဈေးဘောင်းရတော့ခါလေးပတ်စံနေပေးလိုက်ပေါ့မျိုးသားလူလည်းယူပြေးရောသူကဝမ်းနေတာလို့ငါဘဲတွေငါဘဲကြီးကအများကြီးငါပိုင်နေဘဲတွေဟာလက်ပတ်ပြီးတော့ကြည်နူးလို့အချိန်တန်လို့စားလို့ဝါသွားရောတော်ဘဲတွေအကုန်ထအပြန်ကိုတကောင်းကျန်တော့အဲ့ဒီကျမ်းမှာရုပ်တော့သူဟာဆုံးမကြငိုးပြီးတော့တောကရောက်လာကြတဲ့ဒါကဥပမာနဲ့ဥပမာပေးလိုက်ပြီးတော့ယောဂီတို့တောဘဲဆိုတာခန္ဓာ၅ပါးတောဘဲဆိုတာပါလ
ား
ခန္ဓာ၅ပါးပါခန္ဓာ၅ပါးဗျာအခုယူဘက်ခန္ဓာသူ့ဘာသူ့ဘာသူပြက်သွားတာကိုယ်နဲ့မှမဆိုင်ဘူးဝေဒနာခန္ဓာခံစားတဲ့သူ့ဘာသူခန္ဓာသူ့ကိုပြက်သွားကိုယ်နဲ့မှမဆိုင်ဘူးတဉ္ဇခန္ဓာမှတ်တဲ့သူ့ဘာသူ့ဘာသူကိုယ်နဲ့မှမဆိုင်ဘူးတဉ္ဇရခန္ဓာသုခတတုနဲ့သူ့လိုသူ့လိုပြက်သွားတာပဲဝိညာဉ်နဲ့ခန္ဓာအာယုံတွေ့တဲ့သူ့လိုသူ့လိုပြက်သွားတာကိုယ်နဲ့ဘာမှမဆိုင်ဘူးသို့တော့တောသားနဲ့တူတဲ့တရားမသိတဲ့ပုထုဇဉ်များကအဲ့ဒီတောဘဲနဲ့တူတဲ့ခန္ဓာ၅ပါးကို၅ပိုင်းလို့ထင်နေရထင်ရရုံနဲ့
ထင်ပါရဲ့ဗျာ
ထင်အောင်သူ့ကိုဘယ်သူကလိမ်လဲဆိုရင်မြို့သားနဲ့တူတဲ့အဝိဇ္ဇာတဏ္ဍာကလိမ်နေဗျာဘယ်သူကလိမ
်အဝိဇ္ဇာတဏ္ဍာကလိမ်ပါဗျာ
ခန္ဓာဒုက္ခကိုမသိတဲ့မောဟအဝိဇ္ဇာခန္ဓာအတ္တကိုလိုချင်တဲ့လောဘတဏ္ဍာခန္ဓာနဲ့ရရာကြောင့်ပြုတဲ့ကုသိုလ်စေတနာအဲ့ဒီမြူသား၃ယောက်ကပေါ့သူတို့ကလိန်တာဒီခန္ဓာလောက်ကြည့်ရမင်းခန္ဓာပဲဟိမင်းအရငါတို့ပြီးခဲ့ပြီဟာဆိုတော့ဟောတောသားနဲ့တူတဲ့တရားမသိတဲ့ပုထုဇဉ်ကငါခန္ဓာငါခန္ဓာရုပ်တို့ဆွဲလန်းရောဆွဲလန်းတော့ဘာဖြစ်တုန်းလဲအဲ့ဒီခန္ဓာငါပဲရောပြည့်လဲပြည့်ရောပြည့်တယ်ဆိုတာသေခံနေပေါ့ဗျာတောဘဲတွေပြန်ခံနေပေါ့အဲ့တော့ယောဂီတို့ပြည့်ခံနေကြတော့သေခံနေကြဟောငါပိုင်တဲ့ခန္ဓာတို့ကတော့ဒီခန္ဓာလေးဒေဂန်နေရောအကံပုထုဇဉ်နေတရားမသိတဲ့ပုထုဇဉ်နေမငိုဘူးလား
ငိုပါဗျာ
မြဲတာကောင်းပါမြေရည်ကိုစွဲမဟုတ်ဆက်တော့မြဲဆုံးပါတယ်ငါတို့ဒေဂန်နေကမြေရည်မကြစေနဲ့ဒါကြောင့်ယောဂီဥစ္စံတို့ဘဝဆက်ကကကံတာမိကံတာအဖနဲ့နေတာကြာပြီယောဂီတို့ဒါနသီလဘာဝနာကုသိုလ်ပြုဟာငါတို့ကောင်းကျိုးရတာဟာကံတာမိကံတာအဖမပြောကြဘူးလား
ပြောကြပါဗျာ
ဒီအဲ့လိုကန္နာမိကန္နာဖဏယောဂိညာသွားရင်ခင်ဗျားတို့ဘယ်တော့မှကန္တရာမဖြစ်တော့ဘူးတန္တရာတဲ့လေပြီတော့ဟုတ်လား
ဟုတ်ပါဗျာ
အဲ့တော့မိဘကြောင်းကြရအောင်ဘယ်လိုကြောင်းမလဲ
မိဘကြောင်းပါ
ဟုတ်ဟုတ်ကဲ့မိဘကြောင်းဆိုတော့နော်ယောဂိတို့ညံသာအမိညံသာဖတ်လို့ကြမယ်ဘယ်လိုလုပ်အောင
်ညံသာမိညံသာဖတ်ပြော
င်းအေးဗျာဝိပဿနာဉာဏ်ကိုကိုမိဘကြီးကြောင်းကြဗျာအဲ့ဒါယောဂိတို့တို့ဒီကန္နာဇက်ကွန်ကြီးရလွတ်လိမ့်မယ်ဘုရားအဲ့ဒီကြောင်းလေးကိုဇာယီပို့လိုက်တယ်ပေါ့ဗျာအဲ့ဒါနောက်ဆင်းဒီပေလေးပါလားမနက်မနက်ပြန်လာပါလိမ့်မယ်ယုံကြည်မဲ့တယ်နော်မနက်ပြန်ဦးဇနာလက်တွေ့ပေါ့ဒီတရားမသိတဲ့တို့ကြောင့်ညှဲ့ပြီးတော့မြေကြတရားတဲ့တခိုင်းတရားအကြောင်းတရားသိတဲ့တို့ကြောင့်ပြုံပြုံလေးပေသွားတဲ့ဓမ္မတရားအကြောင်းဦးဇနာဟိုလက်တွေ့ကျင်းနေတဲ့မနက်ပြန်လာဟောပါဒီမှာတော့ဒီနေ့အချိန်စိတ်ကံဒီလိုမျိုးအဲ့တော့အဲ့ဒီခန္ဓာ၅ပါးတော့ဘယ်နဲ့ဒီပုံလေးနောက်ပြုံးတယ်မဲ့တယ်ဖြစ်ဖို့အတွက်ကျင့်နည်းတွေပေါ့ခန္ဓာ၅ပါးကို၅ခြင်းမဲ့သေးတယ်ခန္ဓာ၅ပါး၅မဟုတ်လို့သိရင်ပြုံးသေးတယ်ဆိုအရင်ကညီလိုက်တယ်ပေါ့ဗျာအဲ့ဒါဥစဉ်မြမတွေညီရောအမေတို့သဘောကျကြတယ်ဟိုစားလာပါတယ်အဲ့ဒီလိုင်းဗျာယူတခြားအဲ့မခံပါဘူးတဲ့ဆရာတော်ရေးတဲ့စားရင်းအဲ့ခန္ဓာသဘောပေါက်ကြလို့အာလုံးကျေးဇူးတင်တဲ့အကြောင်းပေါ့အဲ့ဒါအတိုင်းမှာဥစဉ်ရဲ့ဒူမတရားနဲ့ဥစဉ်ဒူပေါ့သူကလေတန်းကြောင်းအုပ်ပဲပွဲရသူလက်စားဖို့ဓမ္မတရားသူတို့ဝိပဿနာလုံးဝစိတ်ဝင်စားဘူးအဲ့ဥစဉ်ရဲ့စားလေးသွားပေးတော့အဲ့ဒီကားကလေစာဖတ်ပြီးတော့သူ့တော်ပြန်ဟာတဲ့တလုံးမှနားမလို့ဆိုစာပြန်ပြီးတယ်တချင်းရုပ်ကြတာတွေ့ပွဲရဝိပဿနာတရားကိုလုံးဝစိတ်မစားအောင်နားလည်းမလဲဒါကြောင့်ဒီပုဂ္ဂိုလ်ဆိုတာမှတ်ထားသူကဝိပဿနာသာနားမလဲတာဗျာလောကီဘွဲတော့ရနိုင်တယ်ဒါကြောင့်လောကီဘွဲတွေရတယ်ပြည့်လို့မထင်ပါနဲ့တွေ့တယ်အများကြီးပဲပြည့်ဆိုတာဟာဟောဤဓတရားပရမတရားသစ္စာတရားကိုစိတ်လဲစိတ်ဝင်စားတယ်နာရဲလေအဲ့ဒါမှတိဟိလို့မှတ်ပါနော်အဲ့ဒီဘုရားတိဟိဖြစ်လို့ရှင်တရားဆက်နာကြပါတိဟိဖြင့်လည်းဒီတရားရှုပွားရင်းနဲ့ဒီဘဝမှာလည်းမဲ့ဖို့ရတဲ့ပုဂ္ဂိုလ်များမုတ်ချအမတ်တွေဖြစ်ကြပါစေကုန်သတည်း
သာဓုသာဓုသာဓုပါဗျာ
ယောဂီများအလုံးငင်းရစပြီးတော့ဘေးရန်ကြောင့်ကြဆင်းရဲခြင်းတွေကိုယ်စိတ်နှစ်ဖြာဆင်းလာကြပါစေကောင်းကျိုးလိုရာဆန္ဒပြေဝကြပါစေ